Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ5ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါအင်္ဂါနေ့ကကျင်းပတဲ့အမေရိကန်လွှတ်တော်တပ်တန်းဝင်ရွေးကောက်ပွဲတွေမှာ Republican Party ကလွှတ်တော်နေရာစလုံးကိုထိန်းချုပ်နိုင်တဲ့အမတ်အရေးတွေရသွားပါတယ်ဒေသတွေထိပ်သီးဆွေးနွေးပွဲတစ်ခုအတွက်ရှေ့သတင်းပတ်တဲ့တရုတ်နိုင်ငံကိုရောက်လာမဲ့အမေရိကန်သမ္မတဥပမာကိုတရုတ်ဆူရပိုင်သတင်းစာတစ်စောင်ကဝေဖန်လိုက်ပါတယ်တခါသမ္မတဦးသိန်းစိတ်စီစဉ်တဲ့နိုင်ငံရေးဆွေးနွေးပွဲကနေထူးခြားခြားဖြစ်ထွန်းမှုမရှိဘူးလို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့တကယ်ကသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြပြပါမယ်ရှင်
။ကောင်းပါပြီရှင်။လေးဘွေဆိုင်တွေ့ဆုံဆွေးနွေးရေးကိုဆက်ပြီးတော့ဂိုင်ဆွဲထားတယ်လို့ထောင်ဆန်းစုကြည်ကဒီကနေ့သတင်းထောက်တွေကိုပြောဆိုလိုက်ပါတယ်
။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလေးဘွေဆိုင်ကိုတွေ့ဆုံပွဲကိုတောင်းခံခဲ့တာ2013နှစ်စောစောပိုင်းကဖြစ်ပါတယ်။အဲ့တော့ကျမတို့ဟာဒီလေးဘွေဆိုင်တွေ့ဆုံပွဲကိစ္စ
သတင်းတွေအပြီးမှာအရင်ဆုံးနားဆင်ကြရဖို့ရှိပါတယ်ရှင်ဒီနောက်မှာတော့စစ်တပ်ရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့အလို့သတင်းတော်ကိုပါကြီးရဲ့ရုပ်အလောင်းကိုပြန်လဲတူးဖော်စစ်ဆေးနေတဲ့အခြေအနေအရရက်နဲ့အမေရိကန်ပြည်ထောင်စုမှာတော့လွှတ်တော်နှစ်ရက်လုံးကို Republican တို့လွှမ်းမိုးသွားပြီဆိုတော့ Democratic သမ္မတအိုဘားမားရဲ့နိုင်ငံခြားရေးရာမူဝါဒတွေမှာရင်ဆိုင်လာရနိုင်တဲ့အခြေအနေတွေကိုစူးစီးတင်ပြပေးဖို့လည်းရှိပါတယ်နောက်ပိုင်းမှာတော့သတင်းဖတ်ဆင်ခဏတွေကိုထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်အင်ကာနီကကျင်းပတဲ့အမေရိကန်လွှတ်တော်တပ်တန်းဝင်ရွေးကောက်ပွဲတွေမှာ Republican Party ကအထက်လွှတ်တော်ကိုထိန်းချုပ်နိုင်မဲ့နေရာအများစုကိုအနိုင်ရလိုက်တယ်လို့အောက်လွှတ်တော်မှလည်းအမတ်နေရာတွေထပ်တိုးရလိုက်တာကြောင့်မလို့သမ္မတဥပမာရဲ့ဂျန်နီသေးတဲ့အုပ်ချုပ်ရေးတပ်တန်းတစ်နှစ်အတွင်းမှာလွှတ်တော်နေရာစလုံးကို Republican တွေကထိန်းချုပ်ခွင့်ရလိုက်တာပါရွေးကောက်ပွဲမတိုင်ခင်ကအထက်လွှတ်တော်နေရာ195နေရာကိုဒီမိုကရက်တွေကရထားတာဖြစ်ပေမဲ့အာကန်ဆော့၊ကော်လိုရာဒို၊အိုင်အိုဝါ၊မွန်တီနာ၊မြောက်ကာရိုလိုင်းနာ၊တာကိုတာနဲ့အနောက်ဗာဂျီးနီးယားပြည်နယ်တွေရဲ့လွှတ်တော်ရွေးကောက်ပွဲတွေမှာ Republican Party က9နေရာထက်မနည်းကိုအနိုင်ရသွားပါတယ်။ Republican အထက်လွှတ်တော်အမတ် Mitch McConnell 6ချိန်မြောက်ပြန်လည်ရွေးခံရတဲ့ Kentucky ပြည်နယ်အပါအဝင်အထက်လွှတ်တော်အမတ်နေရာ3ပုံ2ပုံကိုအင်္ဂါနေ့ရွေးကောက်ပွဲမှာမဲပေးခဲ့ကြတာပါ။အလို့တော်မှာလည်းအစကတည်းကနေရအများစုရထားတဲ့ Republican တွေဟာနောက်ထပ်9နေရာထက်မနည်းကိုတိုးပြီးတော့အနိုင်ရလိုက်ကြပါ Republican ထိန်းချုပ်တဲ့ Congress လွှတ်တော်အနေနဲ့လွှတ်တော်ကို Democrat တွေထိန်းချုပ်စင်တော့ကမလုဆောင်နိုင်ခဲ့တဲ့စွန့်အင်တဲ့အလုတ်ကိုင်ခွလန်းဆိုင်ရာဥပဒေတွေချမှတ်ဆောင်ရွက်နိုင်အောင်ကြိုးပမ်းသွားမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ပီနာကပြောပါရရှင
် Megan သမ္မတ Barack Obama ဟာဒေသဆိုင်ရာထိပ်သီးအစည်းအဝေးတစ်ခုတက်ရောက်ဖို့တရုတ်နိုင်ငံကိုရှေ့သတင်းပတ်တဲ့သွားရောက်ဖို့ရှိနေခြင်းပါပဲတရုတ်အစိုးရပိုင်ထင်ရှားတဲ့သတင်းစာတစ်စောင်ကသူ့ကိုဝေဖန်ရေးသားလိုက်ပါတယ်ဥပမာဟာသူ့တာဝန်ကိုပေါ့ပြက်ပြက်လုပ်တဲ့ထိရောက်မှုမရှိတဲ့ခေါင်းဆောင်တစ်ဦးဖြစ်တယ်ဆိုပြီး Global Times သတင်းစာ Editor အပေါ်မှာရေးသားတာပါအမေရိကန်လွှတ်တော်ရဲ့ဂျာကာလာတက်တန်းဝဲရွေးကောက်ပွဲတွေမှာအထက်အောက်လွှတ်တော်နှစ်ရစလုံးကို Republican Party ကထိန်းချုပ်နိုင်လိုက်ပြီးနိုင်ငံပိုင်းအတွင်းမှာပဲအဲ့ဒီ Editor အပေါ်ထွက်ပေါ်လာတာဖြစ်ပါတယ်မစ္စတာအိုဘားမားဟာသူ့ကိုထောက်ခံသူတွေမျှော်လင့်ထားသလောက်ဖြစ်မလာပဲအသေးအစမ်းမပါတဲ့သူ့ရဲ့စကားတွေပေါ်အမေရိကန်လူထုကစိတ်ပြတ်နေပြီလို့ Global Times Editor အဘော်ကဆိုပါတယ်အဲ့ဒီသတင်းစာဟာ Communist Party ရဲ့သတင်းစာအဘော်လည်းဖြစ်ပါတယ်ဒီတော့တွင်21ရာစုရဲ့ပုံရိပ်ကိုဆုံးဖြတ်ပေးရမှာတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားဆက်ဆံရေးကအရေးကြီးတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီး John Kerry ကမိကွန်းတခုမှပြောပါတယ်
အိန္ဒိယနဲ့ရုရှားနှစ်နိုင်ငံအစိုးရခေါင်းဆောင်တို့ရဲ့အကြိမ်20မြောက်ထိပ်သီးဆွေးနွေးပွဲကိုပူရဲကြီးဘူးကျင်းပကြမယ်အိန္ဒိယနိုင်ငံသားရေးဝန်ကြီးရှူမာဆွာရက်နဲ့ရုရှားတူဝေကြီးဒီမီထရီရိုဂိုစင်တို့နယူးဒေလီမြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်အိန္ဒိယရုရှားထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ရှေ့လာတဲ့အိန္ဒိယကိုလာရောက်မဲ့ခင်းစစ်အတွက်အစီအစဉ်တွေကိုမစ္စတာဆွာဂျန်နဲ့မစ္စတာရိုဂိုစင်တို့ကဆွေးနွေးချမှတ်သွားကြမှာဖြစ်တယ်လို့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။မစ္စတာရိုဂိုစင်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အိန္ဒိယအမျိုးသားလုံခြုံရေးအချက်ပေးအဂျစ်ဒိုဗယ်ရိုနဲ့လည်းတွေ့ဆုံလိမ့်မယ်လို့ယူဆရပါတယ်။ရုရှားတူဝန်ကြီးချုပ်မစ္စတာရိုဂိုစင်အနေနဲ့စွန့်ရင်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကာကွယ်ရေးဆိုင်ရာနည်းပညာရပ်တွေနဲ့နျူကလ িয়ার ပူးပေါင်းဆောင်ရွက်မှုတွေလိုကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ပွဲရှိပါတယ်။ရုရှားဟာသူ့ရဲ့ Siberian ရေနံကွက်တွေမှာအိန္ဒိယနိုင်ငံကိုရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ထားပါတယ်ရှင်။
ရုရှားလူလာတဲ့ခွဲထွေးရေးသဘုံတွေယူကရိန်းအရှေ့ဘက်ခြမ်းဒေါညက်စ်နဲ့လူဟန်ဒေသတွေကိုထိန်းချုပ်ထားတာကြောင့်ဗဏ္ဍာရေးအကူအညီတွေဖြတ်တောက်သွားတော့မယ်လို့ယူကရိန်းအစိုးရကဒီကနေ့ကြေညာပါတယ်။အကူအညီတွေဖြတ်တောက်တော့မယ်လို့ယူကရိန်းဝန်ကြီးချုပ်အာဆန်နီယာဆန်ညုတ်ကဒီကနေ့ပြောလိုက်တာပါ။ဒါပေမဲ့လျှက်စစ်မီးနဲ့တဘာဝတန်ွေ gas ကိုတော့ဆက်ပေးသွားမယ်လို့သူကအစိုးရဝန်ကြီးအစည်းအဝေးအတွင်းအကြံပြုသွားပါတယ်။ဒီတော့တွင်ယူကရိန်းအရှေ့တောင်ဘက်ခြမ်းမှာပြည်ပကားတွေစာချိန်ကလေးကရုရှားနိုင်ငံမှာနိုင်ငံရေးခုံလုံခွင့်တောင်းခံတဲ့ယူကရိန်းနိုင်ငံသား2,400နီးပါးရှိပြီလို့ရုရှားလူဝင်မှုအကြီးအကဲရိုမိုဒန်နော့ဖစကီးကဒီကနေ့ပြောပါတယ်။အဲ့ဒီတဲကမှ2,100နီးပါးကိုနိုင်ငံရေးခုံလုံခွင့်ပေးထားခဲ့ပါတယ
်။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9223ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นลื่นปีนี่ว่าครับเนี่ย
ပြည်ဝရဲ့ဗုဒ္ဓဦးညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။ပြီးခဲ့တဲ့သတင်းပတ်တောက်ကြနေကသမရဦးသိစိတ်စီစဉ်တဲ့စစ်တပ်ပိုင်းနဲ့နိုင်ငံရေးပိုင်းကခေါင်းဆောင်တွေ14ဦးတွေ့ဆုံပွဲနဲ့ပတ်သက်လို့နိုင်ငံရေးရထူးထူးခြားခြားဖြစ်ထွန်းမှုမရှိဘဲတွေ့ဆုံပွဲတစ်ခုတက်တက်တာဖြစ်ကြောင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သူ့အနေနဲ့သမရလွတ်တော်ဥက္ကဋ္ဌစစ်တပ်အကြီးအကဲဒီ၄ပွင့်ဆိုင်ဆွေးနွေးရေးကိုသာဆက်လက်တောက်ဆိုဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ငံရေးအထက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ကဒီကနေ့ NLD ရုံးချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ပြည်သူစံတလွတ်တော်စံတဆိုတဲ့အတိုင်းလူမှု၅သန်းတောက်ဆိုနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းလွတ်တော်တွေကနေသာတောက်ဆိုသွားမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။အလွတ်တရေတော့ကိုပါကြီးစစ်တပ်ရဲ့ဖမ်းဆီးချုပ်နှောင်မှုအတွေ့သိဆုံးခဲ့တာနဲ့ပတ်သက်လို့တော့ဒီကိစ္စကိုပြည်တွင်းကသာမကနိုင်ငံတကာကပါစောင့်ကြည့်နေတဲ့အတွက်တရားဥပဒေနဲ့အညီကိုက်တွယ်ဆောင်ရွက်သွားလိမ့်မယ်လို့ယူဆတဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောပါရရှင်
။အနေအများလာတဲ့ခွဲထွက်ရေးကိုလုပ်နေသူပြည်ပအခြေဆိုင်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာဘောတစ္ဆာစောင့်သိနေတဲ့ပါတီဝင်တွေကိုတရုတ်ကွန်မြူနစ်ပါတီကအပြစ်ပေးသွားမယ်လို့တရုတ်အစိုးရကချင်းချောက်ပြောဆိုလိုက်ပါတယ်။ပါတီစည်းကမ်းထိန်းသိမ်းရေးအကြီးအကဲရဲတွန်ကျောင်းရဲ့တတိပေးလိုက်တာဖြစ်ပြီးတိဘက်အာဏာပိုင်တွေဟာဒေသတွင်းလူမှုတည်ငြိမ်မှုနဲ့ခွဲထွက်ရေးကိစ္စအာရုံသွားအောင်အာယုံစိုက်ကြဖို့တိုက်တွန်းလိုက်ပါတယ်။တိဘက်ဒေသကတချို့အာဏာပိုင်တွေဟာအခုချိန်ထိဒလိုင်လာမာပေါ်ကိုကျင်းစာထောက်ခံနေကြစင်းမို့အခုလိုတတိပေးရတာဖြစ်ကြောင်းအစိုးရအပေါ် Global Time သတင်းစာမှာရေးတဲ့ရည်ရဲ့မှတ်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့တိဘက်ဒေသကဘယ်လောက်များများကဒလိုင်လာမာကိုထောက်ခံနေတယ်လဲဆိုတာကိုတော့ဖော်ပြခြင်းမရှိခဲ့ပါဘူး။
မြောက်ကိုရီးယားကောင်ဆောင်ကင်ချုံအင်းကိုအချိန်တော်ကြာလူရှိမတွေ့ရပဲပြကွယ်ခဲ့ခြင်းကဆလို့အခုပထမဆုံးအချိန်ဒုက္ခအကူမပါဘဲနဲ့လမ်းလျှောက်နေတဲ့ပုံကိုတော့မြောက်ကိုရီးယားအစိုးရပိုင်းသတင်းမှဒီကနေ့ဖော်ပြထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့နဲ့အင်္ဂါနေ့တွေမှာမစ္စတာကင်စစ်တပ်အရာရှိတွေနဲ့တွေ့ဆုံနေတဲ့ပုံတွေကိုအစိုးရပိုင်း KRT သတင်းမှဖော်ပြထားတာပါ။ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့လူရှိကနေတလားလောက်ပြကွယ်နေခဲ့တဲ့မစ္စတာကင်ကိုဒုက္ခတစ်ချောင်းနဲ့လမ်းလျှောက်နေတာကိုအစိုးရသတင်းတွေမှဖော်ပြခဲ့တယ်လို့မစ္စတာကင်အခုလိုမျိုးလူရှိအချိန်ကြာမထွက်တာဟာကျန်းမာရေးအခြေအနေကြောင့်ဖြစ်တယ်ဆိုတဲ့တွက်ဆမှုတွေလည်းထွက်ပေါ်ခဲ့တာပါ။ဒီကနေ့ဒီ KRT သတင်းထဲမှာတော့မစ္စတာကင်နဲ့တက်မှုတွေနောက်နိုင်ငံရေးနီးပြတွေတွေ့ဆုံတဲ့အစည်းအဝေးမှာစစ်တဲ့အရာရှိတွေကိုစုတစိတ်တွေပေးရနေတဲ့ပုံတွေကိုတွေ့ရပါတယ်။ဒီလိုမျိုးတွေ့ဆုံမှုမျိုးကို၈နှစ်အတွင်းပထမဆုံးအကြိမ်အဖြစ်ပြန်ပြီးတော့တွေ့ရတာဖြစ်တယ်လို့တောင်ကိုရီးယားယိုဟပ်သတင်းဌာနကပြောပါတယ်အလားတူတွေ့ဆုံမှုမျိုးကိုတော့မြောက်ကိုရီးယားကောင်ဆောင်ကင်ချုံအီဒီဥဆောင်ပြီးတော့2006ခုနှစ်တုန်းကကျင်းပခဲ့ပူပါတယ်ရှင
်အနောက်အာဖရိကဒေသကအီဘိုလာရောဂါကိုတိုက်ဖြတ်နေတာမှာတိုးတက်မှုအခြေအနေတွေရောထွေးနေတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်းမြုံခင်ကဒီကနေ့ပြောလိုက်ပါတယ်လိုင်ဘီးရီးယားနိုင်ငံမှာအားတက်ပွဲအခြေအနေရှိပေမဲ့အင်းနီဂျင်ဆလာရီယွန်နိုင်ငံမှာတော့ပိုပြီးစိတ်ပူပွဲအခြေအနေရှိနေတယ်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာရိုက်တာသတင်းဌာနနဲ့တွေ့ဆုံစဉ်သူကပြောဆိုလိုက်ပါတယ်။ဆီရာရီယွန်နိုင်ငံမှာအီဘိုလာရောဂါကုသရေးဌာနတစ်ခုထူထောင်ရေးအတွက်ရန်ပုံငွေထောက်ပံ့မယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကဒီကနေ့ပြောပါတယ်။ရောဂါတိုက်ဖျက်ရေးပိုလုပ်ပေးဖို့ကမ္ဘာ့ဘဏ်ကဖိအားပေးနေကြကြောင်းအခုလိုလှုပ်ဆောင်ပေးမယ်လို့သူကဆိုပါတယ်။အီဘိုလာရောဂါပြန့်နှံ့မှုကြောင့်လူပေါင်း 9,000 လောက်သေဆုံးခဲ့ပြီးအသေးအပြောက်အများဆုံးရောဂါလည်းဖြစ်ပါတယ်။အများစုဟာအနောက်အာဖရိက၊ဂီနီ၊လိုင်ဘေးရီးယား၊ဆီရာရီယွန်နိုင်ငံတွေမှာဖြစ်ပါတယ်။
အရှေ့ဂျေရုဆလင်ကလူသွားလူလာရှုပ်ထွေးနေတဲ့နေရာတစ်ခုမှာပါလက်စတိုင်းမျိုးသားတယောက်က ကားနဲ့လူတွေကိုလိုက်ပြီးတော့တိုက်တာကြောင့်ရဲအရာရှိကဦးပါဝင်10ဦးထဏ်ရာရခဲ့တယ်လို့အစ္စရေးကပြောပါရယ်။ထဏ်ရာရတဲ့ရဲအရာရှိတွေကတဦးနောက်ပိုင်းမှာစစ်ရုံမှာတေဆုံးသွားတဲ့အကြောင်းကိုတော့စစ်ရုံကပြောပါရယ်။မြတ်ထားဗူတာပလက်ဖောင်းတစ်ခုစီကားမဝင်လာပြီးတဲ့နောက်တိုက်ခိုက်သူဟာကားပေါ်ကဆင်းပြီးတော့လူတွေကိုတန်တုံးနဲ့လိုက်ရိုက်ခဲ့တယ်လို့အာဏာပိုင်တွေကပြောပါရယ်။နောက်ဆုံးတော့ရဲအသူကိုပြတ်တက်ခဲ့တာပါ။အလားတူဖြစ်ရတဲ့ခုဒီနေရာမှာပဲဖြစ်ခဲ့ပြီးတဲ့နှစ်ပတ်အကြာမှာအခုလိုထပ်ပြီးတော့ဖြစ်တာပါဒီပထမဖြစ်ရတုန်းကလည်းပါလက်စတိုင်းတယောက်ကလူအုပ်ထဲကားမဝင်ပြီးတိုက်ခိုက်ခဲ့တာကြောင့်ခလင်းငယ်တအူးသေဆုံးပြီးတော့တခြား၈ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်ဒီကနေ့မှာပဲဒီနှစ်ဖက်တင်းမာမှုတွေရှိနေတဲ့ဂျေရူဆလင်ကဘာသာရေးအထွတ်မြတ်နေရာတစ်ခုအနီးမှာအစ္စရေးရဲတွေနဲ့ဒီရဲတွေကိုခဲနဲ့ပစ်ပောက်ခဲ့ကြတဲ့ပါလက်စတိုင်းဒါဇင်နဲ့ချီချာမှာရုံရင်းဆက်ကတိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်ရှင
်ထိတ်တန့်ရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါ။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံအတွင်းအပြောင်းလဲတွေနဲ့ပတ်သက်လို့အမေရိကန်အစိုးရဘက်ကလိုအပ်တာထက်ပိုပြီးအကောင်းမြင်လို့နေတယ်လို့မြင်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့တစ်နှစ်အတွင်းမြန်မာနိုင်ငံတွင်းကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာတိသာထင်ရှားတဲ့တိုးတက်မှုမရှိဘူးဆိုပြီးတော့ပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိစ္စတွေတည်တာတဲ့တိုးတက်မှုမရှိတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးနဲ့ထည့်သွင်းစဉ်းစားဖို့ဒေါအောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ပတ်ကသမ္မတဦးသိန်းစိန်စီစဉ်နဲ့မြန်မာနိုင်ငံရေးထိပ်သီးခေါင်းဆောင်တွေတွေ့ဆုံခဲ့တာနဲ့ပတ်သက်လို့နိုင်ငံရေးအရာထူးထူးခြားခြားဖြစ်ထွန်းမှုမရှိတဲ့တွေ့ဆုံပွဲသာဖြစ်ပြီးသူတို့အနေနဲ့တော့လေးဝင်ဆိုင်ဆွေးနွေးရေးဖြစ်လာဖို့ဆက်ကြိုးစားတောင်းဆိုသွားမယ်လို့အထိုက်ခံခေါင်းဆောင် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်။ရန်ကုန် NLD ဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုသွားတာဒီနဲ့ပတ်သက်လို့သတင်းရယူခဲ့တဲ့ VOA ရန်ကုန်ရုံး Editor ဒေါခင်စိုးဝင်းကသတင်းပေးပို့ထားပါတယ်ရှင
်။ကောင်းပါပြီရှင်။သမရဦးသိန်းစင်ရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာလ31ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံထိပ်တန်းနိုင်ငံရေးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုတွေ့ဆုံပွဲတစ်ခုအနေနဲ့သာရှုမြင်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ
်။ဘယ်လိုသဘောထားလဲဆိုတော့ဒါဟာတွေ့ဆုံပွဲတစ်ခုလိုပဲဒီလိုပဲကျွန်မသဘောထားပါတယ်။ဒါတကယ်တိတ်ပြီးတော့ထိရောက်တဲ့ဆွေးနွေးပွဲတော့မဟုတ်ပါဘူး။သို့သော်ညာလည်းဘာပဲပြောပြောတွေ့ဆုံပွဲဆိုတာလည်းမတွေ့ဆုံပွဲတော့ပိုကောင်းတာပေါ့လို့ပြောရမှာပဲ။အရေးကြီးတာကတော့ဒီတွေ့ဆုံပွဲရဲ့ရလကပါလေ။ဒီကနေဘယ်ကိုရောက်သွားမှလဲပေါ့လေဘယ်ကိုဥတည်တယ်လဲအဲဒါပုံမှန်လင်းလင်းပြောရမယ်ဆိုလို့ရှိရင်တချို့ကနေပြီးတော့ဆယ်လေးဆယ်လေးပွင့်ဆိုင်ပေါ့ကျမတို့ဟာအခုကြာကျမပြက်ပြက်သားသားပြောပြရစီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလေးပွင့်ဆိုင်ကိုသိမ်းဆွင့်ပွဲကိုတောင်းခံခဲ့တာ2013နှစ်စောစောပိုင်းကဖြစ်ပါတယ်အဲ့တော့ကျမတို့ဟာဒီလေးပွင့်ဆိုင်တွဲဆုံပွဲကိစ္စကိုကျမတို့ဆုတ်ကင်ထားတာပါ
ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်စတင်ထူထောင်ကြတဲ့ကအမျိုးသားရင်ကြားစစ်ရေးကိုဥတီမဲ့ဆွေးနွေးပွဲတွေကျင်းပနိုင်ရေးကိုဒီဇိုက်မမတ်တောင်းဆိုနေတာဖြစ်တယ်လို့လည်းဆိုပါရစေ။ဒါကြောင့်လေးပွင့်ဆိုင်ဆွေးနွေးရေးအထမြောက်ဖို့ပြည်သူလူထုကထောက်ခံကြပါရန်လေဒေါအောင်ဆန်းစုကြည်ကပန်ကြားလိုက်ပါရစေ။အဲ့ဒီတော့ကလ
ည်းဒီဟာကိုဟိုဒီတောင်းဆိုချက်ကိုမလိုက်ရောခဲ့ပါဘူး။အခုထိလည်းတကယ်တော့မလိုက်ရောသေးပါဘူး။အဲ့တော့ကျမတို့နိုင်ငံရဲ့ပြဿနာတွေကိုAACC နဲ့ပြည်သူလူထုစိတ်ချမ်းသာရလောက်အောင်လို့ရအောင်လို့ဖြည့်ရှင်းရမယ်ဆိုလို့ရှိရင်ဒီဆွေးနွေးပွဲလမ်းကြောင်းကနေပြီးတော့တခြားမရှိပါဘူးတခြားလမ်းကြောင်းမရှိပါဘူးအဲ့တော့ပြည်သူများအနေနဲ့ကျမတို့နိုင်ငံက AACC နဲ့လိုရာပန်းနိုင်ကိုဆက်သွားနိုင်ဖို့ဆိုလို့ရှိရင်ဖိအားပေးတယ်ဆိုတာတမတော်ကိုမဟုတ်ဘူးဒီဆွေးနွေးတဲ့ပွဲထဲမှာပါသင့်ပါတိုက်တဲ့သူတွေကျမတို့ကတော့ဒီလေးပွင့်ဆိုင်လို့ပြောတာပေါ့နော်လေးပွင့်ဆိုင်ဆိုတာတမတော်ဦးသိန်းစင်ရဲ့ကာကွယ်ရေးဦးစီးချုပ်ကဲနောက်ပြီးတော့လွတ်တော်ကိုကိုစားပြုတဲ့ဥက္ကဋ္ဌဦးရွှေမရဲ့ကျမရဲ့ပေါ့နော်အဲ့တော့ဒီလေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ပြည်သူတွေကနေပြီးတော့အားပေးကြပါပြည်သူတွေကနေပြီးတော့ကူညီထောက်ခံကြပါလို့ကျမကဒီလိုပဲတောင်းခံပါ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဂျာပြတ်ရွေးကောက်ဖွဲ့ဝင်ဖို့ဆုံးဖြတ်ခဲ့ကြတဲ့ကူကဖွဲ့စည်းပုံပြင်ဆင်ရေးကိုစူးစမ်းမယ်လို့တန်တိတ်ထံချထားခဲ့ပါတယ်။ဒါကြောင့်မလို့လွှတ်တော်တွင်မှလည်းစူးစမ်းနေကြောင်းနဲ့လွှတ်တော်အနေနဲ့လည်းပြည်သူအတန်ကိုနားထောင်ဖို့လိုတဲ့အကြောင်းအခုလိုဒေါအောင်ဆန်းစုကြည်ကထောက်ပြပြောဆိုလိုက်ပါတယ်
။လွှတ်တော်ဟာပြည်သူလူထုရဲ့ဆန္ဒကိုတကယ်ပဲလွှတ်တော်ရဲ့ဆန္ဒဟာပြည်သူဆန္ဒဆိုရင်တော့ငါးသန်းသောပြည်သူများဟာမိမိတို့ရဲ့ဆန္ဒသဘောထားအရာလက်မှတ်ထိုးပြီးတော့ထောက်ခံထားတဲ့ကိစ္စတခုလစ်လျူရှုမယ်ဆိုလို့ရှိရင်တော့လွတ်တော်ရဲ့ဆောင်ပုံးနဲ့ကိုက်ညီမှာမဟုတ်ဘူးလို့တော့ကျွန်တော်ပြောရပါမယ်
ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးတာဝန်ယူခဲ့တဲ့တုံးယောင်ချေအဖွဲ့ဝင်ဟောင်းအလွတ်သတင်းတော့ကိုပါကြီးတည်ဆုံမှုအမှုမှန်ပေါ်ပေါက်ရေးအတွက်တရားဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ်
အ
ခုကိစ္စကတော့တရားဥပဒေကိစ္စဖြစ်နေပြီလို့ထင်ပါတယ်ဒါဟာတရားစီစဉ်ရေးစီရင်မှန်ပါနေနဲ့ဆိုင်ပါတယ်အဲ့တော့ဟိုအန်ဒီရိုရဲ့ဥပဒေစိုးမိုးရေးနဲ့အာစိုးမိုးရေးကော်မတီကတော့တခြားနိုင်ငံတွေကအဖွဲ့အစည်းတွေနိုင်ငံသူနိုင်ငံသားတွေလီးတူဒီကဒီအမှုကိုကြည့်နေကြပါပဲသုံးသပ်နေကြပါပဲဘယ်လိုကင်တွယ်သလဲဘယ်လောက်တကယ်စစ်မှန်တဲ့တရားဥပဒေစိုးမိုးရေးရှိသလဲဆိုတာကိုတော့အဒီရောနိုင်ငံတွေမဟုတ်ဘူးတခြားနိုင်ငံတွေကတောင်မှစိတ်ဝင်စားနေကြည့်ရှုနေတယ်လို့ထင်ပါတယ်
မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာတရုတ်ပြည်ကိုဒီဇင်ဘာလအတွင်းတရောက်ဖို့ရှိရဲဆိုတဲ့သတင်းနဲ့ပတ်သက်လို့စီစဉ်နေစေဖြစ်တာကြောင့်အတိမပြုနိုင်သေးဘူးလို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ရှင်
။ဒါ့အပြင်လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့သတင်းထောက်တွေရဲ့မေးမြန်းချက်မှာတော့မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဟာရှေ့လည်းမတိုးဘူးနောက်လည်းမဆုတ်ဖဲရပ်တန့်နေတယ်လို့ဒေါအောင်ဆန်းစုကြည်ကဖြေဆိုခဲ့ပါတယ်ရှင်။
ဆိုရမှာညမြန်မာနိုင်ငံမှာကျင်းပလာမဲ့2015ရွေးကောက်ပွဲဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ကြော်လှော်ရမယ့်အဆင့်ဖြစ်တယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားသွားပါတယ်။ဆိုရင်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်ဘူးဆိုတဲ့သဘောဆက်ရောက်နေပါတယ်။နိုင်ငံရေးဆွေးနွေးပွဲနဲ့ရွေးကောက်ပွဲဘယ်ဟာအရင်ဖြစ်တင်သလဲဘယ်ဟာကိုအရင်ဦးစားပေးပြီးလုပ်တင်သလဲဆိုတာအခုလာမယ့်စနေညတရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရတော့ရှင်ရေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax နံပါတ် 2323925992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်နော်။
ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။ခုကတော့မြန်မာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါပါ။စစ်တပ်ရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့အလို့သတင်းထောက်ကိုပါကြီးရဲ့ရုပ်အလောင်းကိုမွန်ပြည်နယ်ရွှေဝါကျောင်းအနီးမှာဒီကနေ့တူးဖော်ခဲ့ပါရစေ။တူးဖော်ရရှိတဲ့ကိုပါကြီးရဲ့ရုပ်အလောင်းခန္ဓာကိုယ်မှာကျိုးချေထံရရထားတာတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါရစေ။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါရစေ။
မြန်မာစစ်တပ်ကဖမ်းဆီးထားစဉ်တနက်လူပြီးဖက်ပြေးဖို့ကြိုးစားတာကြောင့်တနက်နဲ့ပြစ်ခတ်ရင်တေဆုံးသွားရတယ်ဆိုပြီးကာကွယ်ရေးဦးစီးဌာနကသတင်းထုတ်ပြန်ထားတဲ့အလို့သတင်းတော့ကိုပါကြီးရဲ့အလောင်းကိုမွန်ပြည်နယ်ကြိုက်မြောမြို့နယ်ရွှေဝါချောင်းရွာအနီးမှာဒီကနေ့တူးဖော်ခဲ့ပါတယ်။အလောင်းကိုတူးဖော်စဉ်မှာမျက်မြင်တွေ့ရှိခဲ့ရတဲ့ဗိုလ်ကြီးနေမျိုးစင်ကအခုလိုပြောပြပါတယ
်။နာလူရိုးရဲ့အပေါ်အထက်ဦးကောင်းကွန်တစ်ခုလုံးကအဖေတွေကိုခုတ်ဝင်နေတယ်နော်။စပင်းနေရောပါရောအကုန်လုံးခုတ်ဝင်နေပြီးတော့ဟိုကြည့်အရာကြီးပေါ့အဲဥကွန်ရကြီးမှာအဲတနက်တင်တော်လကောင်စစ်သားတော်လကောင်အကြီးမားတဲ့လေးလံဟာကြီးတခုနဲ့ပြင်းပြင်းနဲ့မှထုထားတဲ့သဘောမျိုးတွေ့ရတယ်။နောက်မေးရိုးတွေလည်း၃စစ်လောက်ကျိုးနေတာတွေ့ရပါတယ်။ဟိုအောက်သွားတွေလည်းတူနေပြီးတော့အဲတွေကိုကျိုးဝင်နေတာတွေ့ရပါတယ်။အဲ့တော့ညာဘက်လည်းအုပ်ထားတဲ့အောက်တဲ့ထဲမှာတနက်ကြီးဆိုင်ရာရှိမရှိတော့ကျွန်တော်တို့မပြောတတ်ဘူး။ကျန်တဲ့မျက်မြင်မြင်ရတဲ့အနေအထားမှာတော့တနက်ကြီးဆိုင်ရာကျွန်တော်မတွေ့ရပါဘူး။ညာဘက်ခြေပေါင်ရင်းမှာမြို့မဲတဲ့ဒဏ်ရာနဲ့ထပ်ဝင်နေတဲ့ဟာတွေတွေ့ရပါတယ်။အဲနိုင်ယူဒီရပဲနိုင်ယူအပေါ်မှာလည်းငုတ်တက်နေတယ်ဆိုနိုင်ယူကျိုးပြီးတော့အပြင်ဒီ body အပြင်ကိုထောက်ထက်နေတယ်လို့ကျွန်တော်တို့သုံးသပ်ပါတယ်နော်ညာဘက်ခြေအဲခြေတလုံးလည်းကျိုးနေတယ်လို့ခံမှန်းပါတယ်အထက်ကိုခွက်ပြီးဝင်နေလို့ပါအခုကမော်လမြိုင်ဆေးရုံကြီးကိုမူကင်းဆရာဝန်ကြီးနဲ့ဆဲသွားပါခင်ဗျာ
အလောင်းကိုတူးဖော်တဲ့အခါမှာမြန်မာစစ်တပ်ဘက်ကတာဝန်ရှိသူတွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းလိုက်ပါစစ်ဆေးခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဦးစစ်မြိုင်ကိုလည်းမျက်မြင်တွေ့ရှိချက်တွေနဲ့ပတ်သက်လို့မေးမြန်းကြည့်ခဲ့ပါတယ
်ဖော်တာနဲ့ပိုင်းကတော့ကျွန်တော်တို့ရဲတပ်ဖွဲ့နဲ့ကျွန်တော်တို့မှုကင်းဆရာဝန်ကြီးတွေနဲ့အဓိကကြီးကြပ်ပြီးတော့ဖော်တာပါဖော်တာကတော့လည်းသူတို့ရဲတပ်ဖွဲ့ကလည်းသူတို့ရဲ့ဒီလုံလုံလုံကြီးအရာစနစ်တကျလေးပေါ်တဲ့သဘောတွေ့ပါလေအလောင်းလည်းထိခိုက်မှုမရှိအောင်စနစ်ကြရှိအောင်ဆိုသူတို့စိတ်ရှည်လက်ရှည်ပေါ်ပါလေနှစ်နာရီလောက်ကြာပါလေဒီလောင်းပေါ်လာတာကျွန်တော်တို့ဟိုတွေ့တဲ့နေထားတော့လောင်းနေထားတော့တော်လေးနေထားကောင်းနေတယ်လို့ပြောပေါ့လေကာလာအဲ့တော့ကျွန်တော်တို့တလမိဘလောက်ကြာသွားပြီလေတော်လေးသူတို့ဟိုနေထားလေးကောင်းပါလေဆိုတော့ဒါကပုံကင်းဆရာဝန်ကြီးတွေသူတို့အပွားလုပ်ပါမယ်ပုံကင်းဆရာဝန်ကြီးတွေဆက်ပြီးသူတို့ဆစ်ဆစ်ပါမယ်
ဟုတ်ကဲ့ဆိုတော့အင်္ဂေရိုမျက်မြင်မှာရောဒီသူ့ရဲ့တန်ရာတွေများတွေ့မိလားဘာလို့မျိုးတနက်တန်ရာတွေဘာတွေများတွေ့မိလဲ
အဲကျွန်တော်အဲဒီကတည်းကရှိမှာပါသူတို့ဟိုပြစ်တာဆိုတော့လေ ဟိုကျွန်တော်တို့မမြင်ဘူးဆိုတော့လူရအများကြီးဆိုတော့အများကြီးတို့ဝေကြီးရရင်းနဲ့ပိုင်းတော့မြင်တာပေါ့လေဟိုဆက်အောင်ဒီစစ်ပင်းတော့အဲစစ်စစ်တွေ့ရှိတဲ့တော့ကျွန်တော်တို့စီလည်းပဲတို့တင်ပြပါလေ
အလောင်းတူးပေါ်တဲ့အခါမှာရန်ကုန်မြို့ကရှေ့နေဥရောပဆန်းအောင်လဲမိသားစုနဲ့အတူရှိနေကြတာပါသူ့ရဲ့မျက်မြင်တွေ့ရှိချက်အရကာကွယ်ရေးဦးစီးဌာနကသတင်းထုတ်ပြန်ချက်တွေနဲ့ကွဲလွဲတာတွေတွေ့ရတယ်လို့ဆိုပါတယ
်သူ့ကိုတွေ့ရတဲ့အနေအထားကဥကောင်းပိုင်းမှာဒီအပေါ်ဘက်နောက်ဘက်မှာပေါ့ဒီဝရင်ဒုတ်တို့နောက်ပြီးတော့မြစ်တလမဒုတ်တို့နဲ့ရိုက်ထားတဲ့ပုံစံမျိုးနဲ့ပေါ့နော်ဒီခြိုက်ဝင်နေတာတော့တွေ့တယ်မျိုးရီကျိုးနေတာကိုတွေ့တယ်။ညာဘက်ခြေကလေးမှာဒီကျိုးတယ်လို့ထင်ရတဲ့အာဟုတော့တွေ့တယ်။နောက်သူ့ကျိုးနဲ့တုတ်ထားတယ်ဆိုတဲ့အမျိုးနဲ့တွေ့တယ်။နောက်ပြီးတော့ကောင်းမှုစွာတင်းကျူတယ်လို့ဆိုရတော့အောင်ဖြာလေးလည်းမပါဘူး၊ခေါင်းလည်းမပါဘူး။အဲ့တော့ဒဏ်ရာနေထားနေရတော့ကျွန်တော်တို့ကတော့ထုတ်ပြန်တဲ့သတင်းနဲ့ကိုင်းမှုမရှိဘူးလို့ပြောနေတယ်။
အလို့သတင်းတော့ကိုပါကြီးကိုမြန်မာအစိုးရနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တို့တိုက်ပွဲတွေဖြစ်နေစဉ်မှာဖမ်းဆီးရမိခဲ့ကြောင်းသူဟာ KKO အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဘူကြီးတူအဖြစ်မြန်မာစစ်တပ်ကပြောဆိုထားပြီး DKBA ကတော့ညှင်းဆိုပါတယ်။သူဟာမြန်မာပြည်ကဂျာနယ်3ဆောင်လောက်မှာအောင်ကြီးနာမည်နဲ့သတင်းများပေးပို့ခဲ့သူဖြစ်ပါတယ်ရှင်။
မအေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်။အခုကတော့မြန်မာစာနယ်ဇင်းလွတ်လပ်ခွင့်အခြေအနေတွေကိုကြည့်ကြရအောင်ပါ။ဒီနေ့ပိုင်းတွင်မှာသတင်းမီဒီယာနဲ့အစိုးရကြားသတင်းအချက်အလက်ကျင့်ဝတ်ပိုင်းဆိုင်ရာကိစ္စအငင်းပွားမှုတွေဖြစ်နေပြီးဖမ်းဆီးတရားစွဲဆိုတာတွေလည်းဇက်တိုက်ရှိလာနေပါတယ်။ဒါကြောင့်တရားဥပဒေအရအရေးယူရတဲ့အစ်စ်မရောက်ခင်စာနယ်ဇင်းကောင်စီအနေနဲ့ညှိနှိုင်းဖြေရှင်းပေးဖို့ပြန်ကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။သတင်းသမားတွေဘက်ကလည်းအစိုးရဘက်ကတင်းကျပ်မှုတွေနဲ့စာပေလွတ်လပ်ခွင့်ကိုထိန်းချုပ်နေတယ်လို့ဆွဆွဲတယ်လို့သတင်းသမားတွေရဲ့စာနယ်ဇင်းကျင့်ဝတ်လိုက်နာမှုအားနည်းတယ်လို့လည်းအစိုးရဘက်ကဝေဖန်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင်
။ပုဂ္ဂလိကသတင်းစာနယ်တချို့မှာပါတဲ့ရေးသားချက်တွေဟာလူပုဂ္ဂိုလ်တဦးတယောက်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့အတုံးနှုံးဘာသာရေးလူမျိုးရေးတိုင်းရင်းသားရေးနောက်ယဉ်ကျေးမှုတွေပေါ်မှာအခြေခံပြီးတော့ပြိပခဖြစ်စေနိုင်တဲ့လှုံ့ဆော်ရေးသားမှုတွေနဲ့နိုင်ငံလုံခြုံရေးတရားဥပဒေစိုးမိုးရေးနိုင်ငံသားတွေရဲ့ဒဏ်တူလွတ်လပ်တရားမျှတမှုအခွင့်အရေးတွေကိုထိခိုက်နစ်နာစေတဲ့ရေးသားချက်တွေဖော်ပြပါရှိနေတယ်လို့ပြန်ကြားရေးဝန်ကြီးဌာနဘက်ကဝေဖန်ပြောဆိုလိုက်ပါတယ်။ဒါကြောင့်မို့လို့ဒီလိုမျိုးရေးသားတဲ့ဂျာနယ်တွေကိုစာပေစာနယ်ဇင်းကျင့်ဝတ်အရာမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကထိမ့်သိမ့်ညှိနှိုင်းဖြေရှင်းပေးဖို့အကြောင်းကြားထားပါတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်က VOA မြန်မာပိုင်းကိုပြောပါတယ်
။ဒါလွတ်လပ်ခွင့်မှာအချိန်မဲ့လွတ်လပ်ခွင့်ဆိုတာမရှိပါဘူး။အဲ့တော့လူတယောက်ရဲ့ဒုံသိခါကိုထိခိုက်အောင်ရေးမယ်။ဒါမှမဟုတ်ရင်လူမျိုးရေးဘာသာရေးတွေကဆွဲခြားဆက်ဆံရရောက်တဲ့စိတ်ဓာတ်မျိုးလုပ်တယ်လို့ယူဆလို့ချင်းကျွန်တော်တို့ဒီပထမဆုံးစာနယ်ဇင်းကောင်စီကဖြေရှင်းနိုင်အောင်ကျွန်တော်တို့ကြိုးစားမယ်။ဒီကတော့ကျွန်တော်တို့ကလောလောဆယ်ဥရေရရေးဒီလိုရေးသားမှုမျိုးတွေကိုစာနယ်ဇင်းလွတ်လပ်ခွင့်အောက်ကလုပ်တာမျိုးလေကျွန်တော်လက်မခံနိုင်ဘူး။ဒါမျိုးတွေကိုတားဆီးဖို့လုပ်တဲ့တို့ကြောင့်မို့စာနယ်ဇင်းလွတ်လပ်ခွင့်ကိုကျွန်တော်ချိန်ခဲ့အောင်လုပ်တယ်လို့ဆွဆွဲနေကျွန်တော်လက်ခံမှာမဟုတ်ပါဘူး။ဟောကန်တော်စင်ကြံနေရဲ့ရေးသားချက်ကတော့ဗျာသမဏကြီးရဲ့ကွန်ပလိတ်ခါကိုချိန်ခဲ့စီရတို့ကြောင့်မလို့ပြန်လဲတောင်းပန်ဖို့ဆိုတော့ကျွန်တော်ကရှိပါတယ်။ဒါပေမဲ့ရှိမယ်လေတို့ဘက်ကပြန်လုပ်ပေးတဲ့ဟာကဒီတို့ရေးသားထားချက်ကိုနဲ့ချိန်ချနိုင်သွားမှရှိတော့တယ်ကျွန်တော်တို့လက်မခံနိုင်တာကြောင့်တရားဥပဒေရကျွန်တော်ဆောင်ရွက်ဖို့ဆုံးဖြတ်တယ်ပါစာနယ်ဇင်းကောင်စီရဲ့တင်ဆက်လို့ကျွန်တော်အရင်ဆွေးနွေးခဲ့တာပေါ့အခုအောင်စရိတုဂျာနယ်ကတော့ဒါကျွန်တော်တို့ကစာနယ်ဇင်းကောင်စီရဲ့အခမ်းအနားကိုအလေးကြီးပြုတဲ့အတွက်ကြောင့်မလို့အရင်ကိစ္စတွေမှာလိုပဲတရားဥပဒေရအရေးယူရတဲ့အဆင့်မရောက်ခင်မှာစာနယ်ဇင်းကောင်စီကရှင်းဝေးရခေါ်ပြီးတော့ပြောပြပါဆိုတော့ကျွန်တော်ကကြည့်တာပါ
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအနေနဲ့ကလည်းသတင်းချက်လက်ပိုင်းဆိုင်ရာကျင့်ဝတ်ပိုင်းဆိုင်ရာကိစ္စတွေအငင်းပွားမှုတွေအပေါ်မိသူမဆိုစာနယ်ဇင်းကောင်စီထံကိုတိုင်ကြားမှုတွေရှိလာတဲ့ဆိုရင်ဂျားနေဝင်ရောက်ဖြည့်ရှင်ဆောင်ရွက်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်ဦးကိုကိုစက်မှုတက္ကသိုလ်ကပြောပါတယ
်ဘသူတိုင်ပေါ့နော်တိုင်တဲ့လူရှိလာရင်အတိုင်ခံရတဲ့လူတိုင်တဲ့လူကြားထဲမှာတိုင်တဲ့လူရဲ့လူသားချက်နဲ့အတိုင်ခံရသူဘက်ကပြန်ပြီးဖြည့်ပေးနိုင်တဲ့ကိစ္စကိုဆရာတို့ကညှိနှိုင်းပေးတဲ့အဆင့်နဲ့လုပ်တယ်ရှိရင်ပြောရင်တော့ပြန်ကြားရေးကတိုင်လို့လောက်တာမဟုတ်တော့တခြားတိုင်တာတွေလည်းရှိတယ်ဥပမာတူပုဂ္ဂိုလ်ချင်းတူတယောက်တွေကနေတိုင်တာတွေလည်းရှိတယ်မြန်မာနိုင်ငံစာတင်းကောင်စီယာယီရဲ့တိုင်တန်းမှုကော်မတီဟာဒီနိုင်ငံသားတဦးပုဂ္ဂိုလ်တဦးအဖွဲ့အစည်းတစ်ခုမြို့သူမဟုတ်မဆိုစာနယ်ဇင်းများနဲ့ပတ်သက်လို့နိမ့်နာမှုရှိတယ်လို့တိုင်တန်းလာတဲ့အပေါ်မှာတို့မဟုတ်စာနယ်ဇင်းချင်းတိုင်တန်းတဲ့အပေါ်မှာဒီတိုင်တန်းမှုကော်မတီကနေပြီးဖြည့်ရှင်းပေးတယ
်
ဖြည့်ရှင်းပေးတယ်ဆိုတာဆရာတို့ကဂျားနေစစ်သက်ညှိနှိုင်းပေးတဲ့အလုပ်ငါးမယ်လို့တိုင်တန်းတဲ့လူကဘာလို့ကျင်းတယ်ဘာလို့ကျင်းတယ်ပြောတယ်တိုင်တန်းခံရတဲ့လူဘက်ကဒီလူတွေရှိတယ်ပြောတယ်အဲ့ဒါလုတ်ပေးနိုင်လားဘဝလုတ်ပေးနိုင်လို့နိုင်လျောနိုင်လို့ဟိုတစ်ဖက်နဲ့ဖက်အရှော့တင်းလို့ပြည်လေွားတဲ့ case တွေလည်းအများကြီးပဲ။အောင်ပုံွားတာတွေလည်းအများကြီး။
မပြေလည်ဘူးဆိုတဲ့ဆရာတို့ကနေပြီးတော့ဒီလိုမျိုးဖြစ်ချင်းနဲ့ဒီဘက်ကတော့ဒီလိုပဲလုပ်နိုင်တယ်ဆိုတာကိုတိုင်တန်းတဲ့လူဘက်ကဆရာတို့ကပြန်ပြီးအကြောင်းပြန်လဲတာပဲ
အခုဆိုရင်မြန်မာတန်တော်ဆင့်ဂျာနယ်ကိုသူတို့ရဲ့ဂျာနယ်မှာဖော်ပြခဲ့တဲ့နိုင်ငံရေးတွစ်ဆုံမေးမြန်းခြင်းခံနာမှာနိုင်ငံတော်သမ္မတကိုဂုဏ်သိက္ခာထိခိုက်စေပြီးအကြီးညိုပြက်စေတဲ့အသုံးအနှုန်းတွေပါဝင်တယ်ဆိုပြီးတော့တရားစွဲဆိုသားဖို့စီစဉ်နေပါတယ်။တစ်ချိန်တည်းမှာပဲပြန်ကြားရေးဝန်ကြီးဌာနသတင်းနဲ့စာနယ်ဇင်းလုပ်ငန်းရဲ့ဦးဆောင်ညွှန်ကြားရေးမှူးကတရားလိုလုပ်ပြီးတော့အလဲပန်းမီဒီယာခရုကတာဝန်ရှိတဲ့သူတွေကိုအသက်ရေဖြတ်မှုနဲ့တရားစွဲဆိုထားတဲ့အမှုကိုဒီကနေ့နေပြည်တော်ပုဗ္ဗာသီရီမြို့နယ်တရားရုံးမှာလည်းရုံးကြီးအနေနဲ့စစ်ဆေးနေတာတွေရှိပါတယ်ရှင်။
မဆုမစူးစီးတင်ပြပေးခဲ့တာပါအခုကတော့အမေရိကန်နိုင်ငံရေးဘက်လှည့်ချရအောင်ပါရှင်အင်ကာနိကကျင်းပတဲ့အမေရိကန်လွှတ်တော်တက်တန်းဝက်ဂျာကာလာရွေးကောက်ပွဲတွေမှာ Republican တွေကအသာစီးရပြီးလွှတ်တော်နှစ်ရပ်စလုံးကိုထိန်းချုပ်မှုရသွားမဲ့အခြေအနေရှိနေတာမို့သမ္မတအိုဘားမားရဲ့နောက်ဆုံးတက်တန်းနှစ်နှစ်တာကာလအတွင်းအမေရိကန်နိုင်ငံခြားရေးမူဝါဒမှာအပြောင်းလဲတွေရင်ဆိုင်လာရဖို့ရှိနေပါတယ်ဒီအကြောင်းကိုတော့ VOA နိုင်ငံသားရေးရာဌာနသတင်းထောက် Scott Stans ရဲ့သတင်းကိုဦးတန်းလွင်ထွန်းကပြောပြပေးပါမယ်ရှင်
။ American လွှတ်တော်နှစ်ရပ်စလုံးမှာ Republican တွေထိန်းချုပ်မှုရသွားတော့မှာဖြစ်တဲ့အတွက်သမ္မတ Obama ရဲ့အရေးအကြီးဆုံးနိုင်ငံသားရေးမူဝါဒနှစ်ရပ်မှာလောက်ရကန်ရကြလာစရာတွေရှိနေတယ်လို့ American တက္ကသိုလ်ပေါမောက်ခ Guy Ziff ကသုံးသပ်ပါတယ်
။ President Obama ရန်နျူကလ িয়ার အရေးညှိနှိုင်းနေတဲ့ကိစ္စနဲ့ Israel Palestine ညီညာရေးလုပ်ငန်းစဉ်မှာသမ္မတ Obama အနေနဲ့သူလိုချင်တဲ့လမ်းကြောင်းအတိုင်းရအောင်လုပ်နိုင်ဖို့ပူပြီးခက်ခဲသွားပါလိမ့်မယ်ဒီကိစ္စနှစ်ရစလုံးဟာနှစ်ပေါင်းအတော်ကြာကလေးကပါတီဇွဲတွေနဲ့လှုပ်ပြီးစိတ်မကောင်းစရာသဘောကွဲနေခဲ့တဲ့ကိစ္စတွေပါအ
ီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေကိုဒီလကုန်ပိုင်းမှာအဆုံးသတ်ဖို့စီစဉ်ထားပြီးနိုင်ငံတကာညှိနှိုင်းသူတွေအနေနဲ့အီရန်ကိုနျူကလ িয়ার လုပ်ငန်းစဉ်တွေကန့်သတ်ပြီးတစ်ဖက်ကလည်းစီးပွားရေးပိတ်ဆို့ထားမှုတွေကိုပြန်လည်ရှော့ချပေးရည်ရည်မှန်းထားတာဖြစ်ပါတယ်အထက်လွှတ်တော်ထဲမှာရှိနေတဲ့ Republican Party ဝင်တွေကတော့အီရန်နိုင်ငံကိုယူရေနီယံတန့်စင်ရေးတွေပို့ပြီးလုတ်ခွင့်ရသွားစေမယ့်သဘောတူညီမှုမျိုးဖြစ်သွားမှာကိုစိုးရိမ်နေကြပါတယ်။ဒါပေမဲ့လည်းလောလောဆယ်မှာတော့သမ္မတအိုဘားမားအနေနဲ့လွှတ်တော်ရဲ့သဘောတူညီမှုကိုယူစရာမလိုပဲအီရန်ကိုအမေရိကန်ပိတ်ဆို့မှုတွေရှော့ချပေးခွင့်အခွင့်အာဏာရှိနေပါတယ်။ဒီအခွင့်အာဏာဟာ Republican တွေဘက်ကအင်းနဲ့အားနဲ့ပိုဖြစ်လာရင်ပြောင်းလဲသွားနိုင်တဲ့ပုံရှိတယ်လို့ Gado သုတေသနဌာနက Justin Logan ကပြောပါတယ်။
There's some prospect that a large
တယ်လို့တော့မှာ Republican တွေထိန်းချုပ်သွားနိုင်ပြီဆိုရင်အီရန်နိုင်ငံကိုအရေးယူပိတ်ဆို့ရေးဥပဒေနဲ့သမ္မတရဲ့ဖြေလျှော့ပိုင်ခွင့်အာဏာကိုပါတားဆီးနိုင်တဲ့အနေအထားဖြစ်လာပါလိမ့်မယ်။ဒါပေမဲ့လည်းဒီလိုလုပ်ရင်အီရန်နိုင်ငံဆိုင်ရာမူဝါဒကြီးတစ်ခုလုံးမှလွှတ်တော်ရဲ့တာဝန်လုံးလုံးကျသွားမယ်သဘောရှိပါတယ်။အစဉ်အဆက်အားဖြင့်တော့လွှတ်တော်မှာဒီလိုတာဝန်ခံရမယ့်အရေးကိုတိတ်ပြီးတော့မလိုလားခဲ့ကြပါဘူး
။အိုက်ဆက်စစ်သွေးကြွအရေးမှာဆိုရင်လည်းစီးရီးယားနိုင်ငံတွေကသဘောထားမတင်းမာတဲ့သဘုံတွေကိုစစ်ရေးအရအကူအညီပေးရေးအမေရိကန်ဘက်ကနှေးကွေးနေတာကို Republican အထက်လွှတ်တော်အမတ် John McCain ကဥဆောင်ပြီးဝေဖန်နေခဲ့တာပါ။Atlantic Council လေးလာတုံးသက်သူ Robert Manning က
I think on the security side you're likely to
ညွန်ကြီးရကိစ္စတွေမှာတော့အထက်လွှတ်တော်အမတ် John McCain ကအထက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီကိုဦးဆောင်လာမယ်တဘောရှိပါတယ်။ဒါဆိုရင်စစ်ရေးအသုံးစရိတ်ကိစ္စတွေနဲ့အရှိအလေပိုင်းနဲ့အခြားဒေသတွင်အမေရိကန်စစ်ရေးလှုပ်ရှားမှုအရေးမှာပိုပြီးတွန်းအားပေးလာမယ်ပုံရှိပါတယ်
။လောလောဆယ်မှာစီးရီးယားသဘုံတွေကိုအမေရိကန်ကလေ့ကျင့်မှုနဲ့လက်နက်တပ်ဆင်ပေးမှုတွေစတင်နေပြီဆိုပေမဲ့ Isaac Islamic အဖွဲ့ရဲ့အန်ရဲကြောင့်ဒီကိစ္စဟာဆက်ပြီးတွန်းအားပေးနေရအောင်မယ့်အရေးဖြစ်ပါတယ်။ကာတိုသူတေသနာဌာနရဲ့ Justin Logan က
There's a program in place it's not
being စီစဉ်ကတော့ရှိနေနေပြီးသားပါဒါပေမဲ့လည်းထက်လွှတ်တော်အမတ် John McCain လှုပ်ခြင်းတဲ့ပုံစံအတိုင်းလုပ်နေတာတော့မဟုတ်သေးပါဘူးဒါကြောင့်နောက်ပိုင်းမှာလွှတ်တော်ကြားနာပွဲတွေအခြေတင်ဆွေးနွေးပွဲတွေဖြစ်လာပြီး Republican တွေရဲ့အသံတွေပိုကြားလာရပြီးတော့သမ္မတရဲ့မူဝါဒပိုင်းမှာပါအပြောင်းလဲတွေဖြစ်လာနိုင်တာပါ
လွှတ်တော်မှာဘယ်ပါတီကအသာစီးရရနှစ်ဖက်စလုံးနဲ့ပူးပေါင်းလှုပ်ဆောင်သွားမှာပဲဖြစ်တယ်လို့ American နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Jan Saki ကပြောပါတယ်
non-partisan နိုင်ငံသားဌာနဟာပါတီဆွဲမရှိတဲ့ဌာနပါဒီမိုကရက်ရော Republican တွေနဲ့ပါအတူပူးတဲ့လှုပ်ဆောင်သွားမှာပ
ါနိုင်ငံသားကြီးဝန်ကြီး John Kerry ရဲ့ရှေ့ရည်နဲ့ပတ်သက်လို့ကတော့အစောပိုင်းမဲဆွယ်ပွဲကာလတွေအတွင်းမှာသမ္မတ Obama အစိုးရအဖွဲ့အနေနဲ့ John Kerry ရဲ့လှုပ်ဆောင်ချက်တချို့ဟာ Obama မူဝါဒနဲ့နည်းနည်းကင်းကွာနေတယ်လို့ယူဆကြောင်းဝေဖန်မှုတွေရှိခဲ့ပါတယ်ဒါပေမဲ့လည်းနိုင်ငံသားကြီးပြောခွင့်ရ James Saki ကတော့John Kerry နိုင်ငံသားကြီးဝင်ကြီးအဖြစ်ပဲဆက်ရှိနေအောင်မယ်လို့အင်ဂျီရောကရှင်းရှင်းလင်းလင်းပြောကြားထားတယ်လို့ဆိုပါတယ်ခင်ဗျာဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အညာချမ်းမာတောရရှင်များရှင်တောရရှင်တို့နားဆင်နေကြရတဲ့ VOE မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုံးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါအခုဒုတိယပိုင်းစီစဉ်မှာတော့သတင်းပတ်ဆင်ကဏ္ဍတွေဖြစ်တဲ့မြမမီဒီယာမြင်ကွင်းအားကစားစီစဉ်နဲ့မြမအရေးသုံးသက်ချက်စီစဉ်မှာဆိုရင်တော့
ဒီက pragmatic ဖြစ်ဖြစ်နဲ့သူ့ရဲ့အင်ဂျင်နီယာနိုင်ငံမှာဖြစ်ပေါ်လို့ရှာထုတ်တတ်မှုတွေအကုန်လုံးကိုအခြေပြက်ခံတာမဟုတ်ဘဲနဲ့ဒီအနာရလာမဲ့သူနဲ့ပတ်သက်ပြီးလက်တွေ့
မကြခင်မှာစတင်မယ်လို့မျှော်လင့်ရတဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အပေါ်တုံသက်ချက်တွေကိုအပတ်စဉ်မြမအရေးတုံသက်ချက်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါရဲ့ရှင်အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာပါဒီသတင်းပတ်မြမမီဒီယာမြင်ကွင်းမှာလူစိတ်ဝင်စားမှုအခမ်းအနားဆုံးသတင်းတွေကတော့တမရနဲ့စစ်ဖက်ရက်ဖက်နိုင်ငံရေးခေါင်းဆောင်တွေတွေ့ဆုံကြတဲ့သတင်းအမေရိကန်တမရဘရက်အိုဘားမားကဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်ကိုဖုန်းနဲ့ဆက်သွယ်စကားပြောတဲ့အကြောင်းနဲ့လွန်ခဲ့တဲ့လဆန်းပိုင်းကျိုင်မျိုးမြို့နယ်မှာစစ်တပ်ကဖမ်းဆီးခံထားရစဉ်တေဆုံးရတဲ့အလို့သတင်းတော်ကိုပါကြီးအလောင်းပြန်ဖော်ပြီးစစ်ဆေးမယ်ဆိုတဲ့သတင်းတွေကိုကြားကြရပါမယ်။မိုင်းခိုင်ဦးရေးသားတင်ပြထားတာကိုဦးဆန်မိုးဝေကကူညီတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့နိုင်ငံရေးနယ်ပယ်မှာကြီးလေကြီးလို့သတ်မှတ်ထားကြတဲ့သမရဦးသိန်းစိန်လွတ်တော်နာရီကသူရဦးရွှေမန်းဒေါအောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တွေ့ဆုံကြဖို့ဒေါအောင်ဆန်းစုကြည်ကလွန်ခဲ့တဲ့နှစ်ကုန်ပိုင်းကလေးကတောင်းဆိုထားပေမဲ့ကာကျုံနဲ့သမရတို့ဘက်ကဘာမှမတုံ့ပြန်ပဲနေခဲ့ပါတယ်။ကုန်ခဲ့တဲ့သတင်းပတ်အောက်တိုဘာ29ရက်နေ့နံနက်ပိုင်းမှာတော့တွေ့ဆုံတော့မယ်ဆိုတဲ့သတင်းတွေစတင်ထွက်ပေါ်ခဲ့ပြီးညနေပိုင်းမှာတော့ကြီးကိုကြီးဆိုပြီးတော့တခြားနိုင်ငံရေးခေါင်းဆောင်တွေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌစတာတွေပါပါဝင်လာတာကြားသိရပါတယ်။အဲဒီနောက်31ရက်နေ့မှာတကယ်တွေ့ဆုံတဲ့အခါမှာတော့14ဦးပါဝင်ခဲ့ပြီးအစိုးရအဖွဲ့ကနိုင်ငံရေးအင်အားစု5ဖွဲ့နဲ့တွေ့ဆုံတယ်လို့ခေါ်ပေါ်ပါတယ်။ဘာကြောင့်၄ဖွဲ့ဆိုင်ကနေ14ဦးထိပါဝင်ခဲ့တဲ့တွေ့ဆုံမှုမျိုးဖြစ်သွားရပါသလဲ။14ဦးထိပါဝင်ခဲ့လို့အချိန်မရတာဆွေးနွေးခြင်းနဲ့အကြောင်းအရာတွေပြန့်ထွက်သွားတာမျိုးတွေရှိပြီးပြည်တွင်းသတင်းမီဒီယာအများစုကရက်လက်မထွက်တဲ့ဆွေးနွေးပွဲတစ်ခုဖြစ်ခေါင်းစဉ်တက်ရေးသားဖော်ပြကြတာကိုတွေ့ရပါတယ်။အဲ့ဒီလိုမတွေ့ဆုံပြီးညပိုင်းမှာအမေရိကန်ပြည်ထောင်စုသမ္မတဘရက်အိုဘားမားကသမ္မတဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်ကိုတီးခြားစီတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စကားပြောဆိုခဲ့ပါတယ်။သမ္မတရုံးရဲ့ထုတ်ပြန်ချက်မှာတော့ခီးစဉ်ကိစ္စပြုပြင်ပြောင်းလဲရေးကိစ္စတို့နဲ့ပတ်သက်လို့ပြောကြားခဲ့တယ်လို့ဖော်ပြပေမဲ့အများအမြင်မှာတော့အမေရိကန်အစိုးရအနေနဲ့အခုလိုတွေ့ဆုံမှုကိုအလေးနဲ့ထားတဲ့အကြောင်းပေါ်လွင်စေခြင်းနဲ့သဘောအတိပယ်ကောက်ယူကြတာကိုတွေ့ရပါတယ်။တချို့သောနိုင်ငံရေးအခက်အခဲတွေကတော့အခုလိုတွေ့ဆုံမှုကနေအကောင့်ထဲပြနိုင်တဲ့ဆုံးဖြတ်ချက်သဘောတူညီချက်မရပေမဲ့တစ်ဖက်နဲ့တစ်ဖက်တခါမှမျက်နှာချင်းဆိုင်မထိုင်ရသေးတဲ့ NLD နဲ့တက်မတော်တို့တွဲဆုံခြင်းဟာရလဒ်တစ်ခုဖြစ်တတ်မှတ်နိုင်တယ်လို့ပြောဆိုမှုတွေရှိပါတယ်။ဒီတွဲဆုံဆွေးနွေးပွဲကိုသွားပြီးတော့သတင်းယူခဲ့တဲ့သတင်းတောက်တူဖြစ်တဲ့ကိုအောင်သူရကတော့
ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးရလဒ်တစ်စုံတရာမထွက်ပေါ်နိုင်ဘူး။ဟိုအဟံပြသက်သက်ပဲလို့ပြောဆိုပေးမှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းတက်မတော်နဲ့ဒေါန်ဆန်းစုစီကြားဆက်ဆံရေးတစ်ခုပွင့်သွားတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ဒေါ်ဆန်းစုကြည်နဲ့တမရကာဝေးကျုံနဲ့တွေ့တဲ့အခါမှာဒေါ်ဆန်းစုကြည်ကသူ့အနေနဲ့တမရသဘောထားကိုလည်းမှုတွေရှိပဲနဲ့တမရချစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အနေဆုံးတော့သူနဲ့တမရကြားမှာတော့လမ်းကြောင်းဆက်သွယ်ရေးလမ်းကြောင်းတစ်ခုပွင့်သွားတယ်လို့ပဲသူက
နောက်ဆက်ပြီးပြောပြချင်တာကတော့အခုသတင်းပတ်တစ်ပတ်လုံးနေ့စဉ်ဒီပါပြည်တွင်းသတင်းမီဒီယာတွေလူမှုကွန်ရက်စာမျက်နှာတွေပေါ်မှာဖော်ပြနေကြတဲ့အလွတ်သတင်းတော့ကိုပါကြီးကကိုအောင်ကျော်နိုင်တိဆုံမှုနဲ့ပတ်သက်တဲ့သတင်းတွေပဲဖြစ်ပါတယ်။အခုရပိုင်းတွင်နိုင်ငံတော်သမ္မတရုံးကအဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အမျိုးသားလူ့ခွင့်ရေးကော်မရှင်ကိုညွှန်ကြားလိုက်တဲ့အကြောင်းထုတ်ပြန်ပါတယ်။အစိုးရအနေနဲ့အခုကိစ္စကိုစုံစမ်းဖို့ညွှန်ကြားချိန်မှာစစ်တပ်ဘက်ကတော့ကိုပါကြီးဟာ DKBA ကဗိုလ်ကြီးအဆင့်ရှိသူထွက်ပြေးဖို့ကြိုးစားပြီးတော့တနက်လူတာကြောင့်ပစ်တက်လိုက်တာလို့ဒုတိယမြောက်သတင်းထုတ်ပြန်ချက်ထုတ်ပြီးတော့ပြောဆိုတာကိုလည်းတွေ့ရပါတယ်။အဲ့ဒီသတင်းထုတ်ပြန်ချက်မှာဖော်ပြထားတဲ့ဓာတ်ပုံဟာဆိုရင်ကိုပါကြီးရဲ့ပုံမဟုတ်တဲ့အကြောင်းကိုပါကြီးရဲ့ဇနီးအပါအဝင်အသိမိတ်ဆွေအရင်းချာတွေကပြောဆိုကြပါတယ်။DKBA အဖွဲ့ကလည်းအဲ့ဒီစစ်တပ်က ကူပါကြီးပါ လို့ပြောတဲ့ ဓာတ်ပုံတွေက လူဟာ ကူပါကြီးမဟုတ်ပဲ သူတို့တပ်ဖွဲ့က ရဲဘော်ခိုင်လေးဆိုသူ ဖြစ်တဲ့အကြောင်းပြောပါတယ် အခုလိုသတင်းမီဒီယာသမားတွေအပေါ် အနေရကျရောက်မှု ချင်းချောက်မှု ကိုတိလျောက်ကျူးလွန်မှုတွေ ဖြစ်ပေါ်နေပေမဲ့ ကျူးလွန်သူတွေ အပြစ်ပေးမခံရဘဲ လွတ်မြောက်နေတဲ့ ဖြစ်ရပ်တွေ နိုင်ငံတကာမှာ လည်းရှိနေတာပါ ဒီအတွက် နိုဝင်ဘာလ 2ရက်နေ့ကို နိုင်ငံတကာ to end impunity day လို့ ကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ပေးခဲ့ပါတယ် အဲ့ဒီအထိမ်းအမှတ်နေ့ကို မြန်မာနိုင်ငံကသတင်းသမားအဖွဲ့အစည်းနဲ့ အရက်ဖက်အဖွဲ့အစည်းတချို့ပူးပေါင်းပြီးတော့ ရန်ကုန်မြို့မှာ နိုဝင်ဘာလ 2ရက်နေ့ ညနေပိုင်းမှာ ပြုလုပ်ခဲ့ကြပါတယ် မြန်မာ journalist ကွန်ရက် MJN ကဦးဆောင်ပြုလုပ်တဲ့ အဲ့ဒီအထိမ်းအမှတ်နေ့မှာ နိုင်ငံတကာကလို့အဖြစ်အပျက်မျိုးတွေ မြန်မာနိုင်ငံမှာလည်းဖြစ်ပျက်နေတဲ့အကြောင်း ဒါကြောင့်ဒီကနေ့မှာတက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့သတင်းသမားတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုအရေးယူပေးဖို့တိုက်တွန်းခဲ့တယ်လို့ကျင်းပသူတွေကပြောဆိုပါတယ် MJN ရဲ့လုံမှုဆောင်တူဦးဖြစ်တဲ့ကိုနိုင်မင်းဝေကအဲ့ဒီအခမ်းအနားကျင်းပရတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဒီတရင်တောက်တွေကိုချိန်ချောက်ခံနေရအဲ့လိုချိန်ချောက်ခံနေရခါမှာဟိုပါပေါ့လူတွေသိတာတော့အစိုးရရဲ့ချိန်ချောက်မှုလောက်ပဲသိရတယ်ဒါပေမဲ့အစိုးရမဟုတ်တဲ့သူတွေရဲ့ချိန်ချောက်မှုတွေလည်းရှိနေတယ်ဒီကျွန်တော်တို့ရန်ကုန်မြို့လယ်ကောင်မှာဟိုပဲကျွန်တော်တို့ဘိုးအောင်ကျော်လမ်းလို့နေရာမျိုးမှာပဲတရင်တောက်တယောက်ကိုရိုက်ခတ်တိတာအခုနှစ်လကျော်တဲ့အထိဘာမှပေါ့နော်တရက်ခံလည်းမမိဘူးဘာလုပ် ဗမာနိုင်ငံမှာဒီလိုအခြေအနေတွေရှိနေတဲ့ဆိုတဲ့ဥစ္စာကိုသိရအောင်လို့ပေါ့လေကျွန်တော်တို့အဲ့ဒါဒီ CSO တွေနဲ့ပူးပေါင်းဆောင်ရွက်တာပေါ့
ဒီအကြောင်းအရာတွေအပြင်အခုသတင်းပတ်မှာလူအစိတ်ဝင်အစားဆုံးဖြစ်ခဲ့ရတဲ့သတင်းတွေကတော့တောင်တာလွှတ်တော်အမတ်ဝင်းကြီးဟောင်းဦးအောင်တောင်းကိုအမေရိကန်အစိုးရကအမိမဲစရင်တွင်းလိုက်တဲ့သတင်းနဲ့နောက်ဆက်တွဲအဖြစ်ဦးအောင်တောင်းရဲ့မိသားစုအစုရှယ်ယာအများဆုံးထည့်ဝင်ထားတဲ့ United Emirates ဘဏ်မှာငွေအနှံထားသူတွေကအလုံးရင်းနဲ့ငွေတွေပြန်ထုတ်နေကြတယ်ဆိုတဲ့သတင်းလစဉ်တရက်နေ့မှာတိုင်းပြည်ကိုပြောနေကြသမရမင်းကွန်းနောက်ကျသွားတဲ့အကြောင်းတောင်ကြီးမှာမီးပုံပြန်မီးလောင်ပြီးတော့ပြက်ကျခဲ့ရမှာလူနှစ်ဦးသေဆုံးခဲ့ပြီးဒရာစင်ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဒီအကြောင်းဖြစ်တယ်ဆိုတာကိုတင်ပြရင်းအခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုညီကုန်းချုပ်လိုက်ရပါတယ
်ဦးဆံမိုးဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်ရှင်အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဒီဇင်ဘာလအတွင်းတရုတ်နိုင်ငံကိုသွားပြစ်မယ်လို့ပါတီကောင်းဆောင်တဦးဖြစ်တဲ့ဥညာဝင်းကအတည်ပြုပြောကြားခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကတော့ဒီကိစ္စကိုညှိနှိုင်းဆဲလို့ပြောပါတယ်မြို့တော်ပင်ဖြစ်စေကမူဒေါအောင်ဆန်းစုကြည်တရုတ်ပြည်ကိုသွားမယ်ကိစ္စဟာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအလားအလာတွေအပေါ်မှာဘလို့ရိုက်ခတ်မှုရှိနိုင်တယ်လဲဆိုတာကိုမြမအရေးသုံးသက်သူဦးအောင်ခင်းအေယာဝရီဦးအောင်စောတို့နဲ့ဦးကျော်ဆန်းသာဆွေးနွေးသုံးသက်ထားတာကိုနားဆင်ကြရအောင်ပါရှင
်ကဗန်ညင်ရေးနိုဘယ်ဆုရတဲ့ပုဂ္ဂိုလ်ထဲမှာဒေါန်ဆန်းစုကြီးဟာတရုတ်နိုင်ငံလိုနိုင်ငံမျိုးကိုသွားအောင်မဲ့ထူးထူးခြားခြားလို့ပြောရပါလိမ့်မယ်ပန်းစော်တရုတ်နိုင်ငံဟာကပန်းညံရေးတရုတ်လူမျိုးရရှိတဲ့ကိစ္စကိုလည်းသူတို့ဆန့်ကျင်တယ်။အလောက်တူစွာပဲဒလိုင်လာမာညံညံရေးဆုရှင်ဒလိုင်လာမာကိုဆွေးနွေးသူတို့အမြဲတမ်းဆန့်ကျင်နေရဖြစ်တဲ့အကြောင်းညံညံရေးဆုရှင်နိုဘယ်ဆုရှင်တွေနဲ့တရုတ်နိုင်ငံဟာလည်းကံတော်ကစားဖြစ်နေလို့ထင်ပါတယ်။ဒီအချိန်မှာဒေါအောင်ဆန်းစုကြည်သွားလို့တဲ့ကိစ္စဘာများထူးခြားနိုင်ကြလဲဆိုတာကိုကျွန်တော်ချဲဝန်ခင်ကိုပထမဆုံးသုံးသပ်စီခြင်းပါတယ်ဆရာ
။အဲသူကတော့လက်တွေ့သဘောရပါဗျာ။အရင်ကတော့တရုတ်ကဒီနိုဘယ်ဆုလို့ဘာလို့ဆန့်ကျင်တဲ့ကိစ္စတွေပါဒီကသဘောတရားအရာပေါ့အခုကတော့ဒေါ်ဆုသွားတဲ့ကိစ္စကတော့ဟိုတရုတ်ကပို့ပြီးတော့လိုလိုချင်ချင်ရှိလို့သွားတဲ့သဘောရှိတယ်ပေါ့တရုတ်ကဘာလို့လဲဆိုတော့ဗမာပြည်နဲ့ပတ်သက်လို့သူ့ရဲ့ဟိုသဘောထားတွေကိုပြန်ပြီးတော့ adjust လုပ်နေတဲ့အချိန်မှာဒေါ်ဆုကြည်ကလည်းဒီရေးပါတဲ့နောက်ဆောင်တယောက်ဖြစ်တော့တရုတ်အကျိုးရှိမယ်လို့ထင်တာပဲ
ဟုတ်ကဲ့တရုတ်ရဲ့အကျိုးကပူစီမယ်လို့ထင်တယ်ပေါ့ဆရာဒီကိစ္စမှာ
ဟုတ်ကဲ
့ဟုတ်ကဲ့ကွန်ဇော်ဝဘယ်လိုသဘောပါလဲဒေါန်ဆန်းစုကြည်သွားတာဒေါန်ဆန်းစုကြည်ကပထမဆုံးညဉ့်ညဲ့နိုဘယ်ဆုရှင်တောင်နဲ့တရုတ်ကိုသွားတာဘယ်လိုမြင်ပါလဲ
အဲတရုတ်ကတော့ကျွန်တော်မြင်တာကဆရာတုံ့ပြန်တော်လို့ပါပဲသူ့ရဲ့ pragmatic ဖြစ်တဲ့ policy ကိုကြားပေါ့လေဘာလို့လဲပြန်ကြည့်မယ်ဆိုရင် 1990 election ပြီးတဲ့နောက်ပိုင်းမှာ election မှာနိုင်ခဲ့တဲ့ NLD party ကိုပထမဆုံးလာပြီးပန်းခြင်းနဲ့လာပြီးကွန်ပျူတာတရုတ်တမ်းမှာဖြစ်ပါတယ်နော်ဆိုတော့ကတည်းက pragmatic ဖြစ်ဖြစ်နဲ့သူကသူ့ရဲ့အင်ဂျင်နိုင်ငံမှာဖြစ်ပေါ်လို့ရှာထုတ်တတ်မှုတွေအကုန်လုံးကိုညှက်ချပြတ်ခံတာမဟုတ်ဘဲနဲ့ဒီအာဏာရလာမဲ့သူနဲ့ပတ်သက်လက်တွေ့ကျတာဘလို့ဆက်ဆံရမယ်ဆိုသုံးသက်ပြီးသားမဟာဗျူဟာရှိပြီးသားဖြစ်ပါတယ်။အဲကြောင့်ဆိုဆိုတဲ့ခါမှာဒေါ်အောင်ဆန်းစုကြည်ကအခု2015 election မှာဆိုရင်ဘာတွေဖြစ်လာမလဲဆိုတော့တိကျကအခြားနိုင်ငံတွေလိုပဲ investment political area investment လောက်တာမျိုးတစ်ခုအနေနဲ့ဒေါ်အောင်ဆန်းစုကြည်ကို election တိုင်းမှာတိကျနိုင်ငံကို ိုက်ကြလို့ပဲကျွန်တော်နဲ့ပုံစံမျိုးပါတယ
်ဟုတ်ကဲ့နောက်တစ်ခုဒေါန်ဆန်းစုကြည်ကိုနိုင်ငံတကာကအမြင်မြန်မာပြည်သူတွေရဲ့အမြင်အနာဘိုင်းရဲ့စိုးစိုးကြအလုံးဟာသူဟာအနောက်ကိုရင်းတယ်ဆိုတာကတော့လူတိုင်းကြားဘူးရပြီဖြစ်ပါတယ်တကယ်လည်းပဲဒေါန်ဆန်းစုကြည်ဟာအနောက်တိုင်းနိုင်ငံတွေနဲ့သိရင်းနှီးပါတယ်အနောက်ဘက်ကိုအချိန်ပေါင်းများစွာသွားပြီးမှအခုတရုတ်ပြည်ကိုတချိန်သွားပါတယ်တနည်းအားဖြင့်ဒါဟာငါဟာအနောက်ကိုလည်းမရင်းပါဘူးအိန္ဒိယနိုင်ငံနဲ့လည်းဆင်းတဲ့အောင်နေနေတယ်ဆိုတော့အဲ့အနောက်ကိုရင်းတယ်ဆိုတော့သူရဲ့ပုံရိပ်ကိုပြန်ပြီးတော့ထင်မိအောင် balance ဖြစ်အောင်လုပ်တယ်လို့ဟောဆရာမမြင်ဘူးလားခင်ဗျာဆရာဝန်ခင်
အဲဖြစ်နိုင်ပါလေသူကဗမာပြည်ရဲ့အခြေအနေကလည်းလုံးဝပြောင်းသွားတာဟုတ်အရင်တော့ကတော့ဟိုဗမာပြည်ရဲ့ဒီစံကြီးပဲအင်အားစုအတိုင်းတရုတ်ကတဖက်အနောက်တိုင်းကတဖက်ဖြစ်နေတာဟုတ်အဲ့တော့ဗမာပြည်ကဒီစံကြီးပဲအင်အားစုတွေပြန်ပြီးတော့အစဉ်ပြေသွားတဲ့အချိန်မှာအဲ့တော့တရုတ်နဲ့အနောက်တိုင်းကလည်းပြန်ပြီးတော့ adjust လုပ်တဲ့အချိန်ပေါ့လေအဲ့တော့အခုကတော့အရင်တော့ကလို့မတူတော့အရင်တော့က game နဲ့အခု new game ကတစ်မျိုးပေါ့ဆိုတော့အဲ့ဒီမှာဟိုဒီ NLD နေနေရလဲသူအရင်တော့ကပုံစံမျိုးမဟုတ်ဘဲနဲ့သူအစ်စ်သူချရမယ်ဟာတွေရှိတယ်ဘုံမှာဆိုဒေါ်စားစုကြည်ကိုတိုင်းဒီလေဗဒေါင်းတောင်ကိစ္စမှာသူပါပြီးတော့လှုပ်တော့ဒီတရုတ်ကိစ္စတရုတ်နဲ့ဒီဟိုစစ်တပ်ကုမ္ပဏီနဲ့ဆက်ပြီးတော့လုံနိုင်အောင်လို့သူလဲဟိုလှုပ်သွားတဲ့ကိစ္စတွေပါဒီဒါတရုတ်ကတော့သဘောကျမှာပေါ့ဒါလေ
ဟုတ်ကဲ့ကွန်ဇော်ကဘယ်လိုမြင်ပါလဲဆရာကလေဗဒေါင်းတောင်ကိစ္စပြောတယ်ဒေါ်စားစုကြည်လေဗဒေါင်းတောင်ကိစ္စမှာလဲပဲအဲ့ဒီဆန္ဒပြတဲ့လူတွေကမလုတ်ကြဖို့ဟန်တာရတဲ့အတွက်ကြောင့်ဆိုပြီးတော့ဆန္ဒပြသမားတွေကသူဟာတရုတ်ဘက်ကိုရင်းတယ်လို့တော့မဆွဆွဲခဲ့မှုတွေရှိခဲ့တာပါ။ကောင်းစော်ဘယ်လိုဆိုပါ့ဗျာဒီကိစ္စမှာ
။အဲကျွန်တော်ထင်နံပါတ်1ကတော့လေဗရန်ရောကိစ္စမှာတော့တောင်ဝမ်ဆန်းစစ်ကြီးကဒီတရုတ်ကိုသူ့ဘက်ကfair ဖြစ်တဲ့ stand အခုအနေနဲ့သူနေနိုင်တယ်ဆိုတော့သူပြတယ်ပေါ့လေ။ဒါပေမဲ့ကျွန်တော်ပြောချင်တာကတော့အဲ့ကိစ္စမှာပြည်သူတွေရောဒီ energy party တရားတော်မှာကျွန်တော်တင်တယ်သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သဘောတူဖို့ကတော့အတော်ခင်းရင်ပါတယ်။နံပါတ်3ချက်ကတော့ဒေါက်တာဆန်းစုကြည်ကိုအခုအရင်တော့အစီအစဉ်ကအခုတော့ဘာမှချစ်ထားတဲ့အစိုးရနဲ့ဒေါက်တာဆန်းစုကြည်ကော်မတီဖွဲ့ခိုင်းပြီးတော့အတုံးချတဲ့ပုံစံလို့အများစုကအခုချိန်မှာသုံးသက်တယ်တွေ့ရပါတယ်။ဒါပေမဲ့ပြောချင်တာပါလဲဆိုတော့တရုတ်ဒီဒေါ်လာသံပေါင်း20ဘီလီယံလောက်မြန်မာနိုင်ငံမှာအာညှိနှိုင်းနေတာဖြစ်ပါတယ်။အဲ့တော့နောင်လာမဲ့အစိုးရဒီဘေးသေးကောင်းဆောင်မဖြစ်ဖြစ်သူတို့ရဲ့အကျိုးစီးပွားရင်းနှီးမြှုပ်နှံမှုတွေဘယ်သူကအကာအကွယ်ပေးမလဲဆိုတဲ့ပုံမှာတရုတ်အစိုးရနဲ့တရုတ်ကောင်းဆောင်တွေကစဉ်းစားတာဖြစ်ပါတယ်။ဒါကြောင့်ဆိုရင်အခုတရုတ်တမန်ကြီးရန်ဟွန်လန်ကစဒီ NRI ကိုဂရီဂရီလာတွေ့နေတဲ့တရုတ်နိုင်ငံရေးကောင်းဆောင်တွေညီချင်းမှုဖွဲ့တွေတရုတ်မြန်မာချင်းချင်းဖွဲ့တွေအများကြီးရှိပါတယ်။အဲ့လိုလာတဲ့ခါတိုင်းမှာသူတို့အဓိကဆွေးနွေးတဲ့အကြောင်းကနံပါတ်1ကတော့တရုတ်ကျိုးစီပါမြေဆုံစီမံကိန်းကိုဘယ်သူကအကာအကွယ်ပေးမှာလဲဆိုတဲ့ကိစ္စကိုအဓိကဆွေးနွေးတာဖြစ်ပါတယ်။ဒါကြောင့်မလဲ NLD ပါတီဝင်တွေကအခုချိန်ထိ3ချိန်ရှိတော့ပါပြီ။ delegation ကိုတရုတ်နိုင်ငံဘီဂျင်းရှန်ဟိုင်းကိုဖိတ်ပြီးတော့အတူကဲဒီ SCS zone တို့ free trade ကိစ္စတွေကိုပြနေတာ။ဒါသဘောကတော့နောင်လာမယ့် potential leader တွေကိုတရုတ်အစိုးရအနေနဲ့ဖိတ်ပြီးတော့မဟာမိတ်ဖွဲ့နေလို့ပဲကျွန်တော်လည်းသုံးသပ်ချင်ပါတယ်။
ဟုတ်ကဲ့နောက်ကောင်စောစောသုံးသက်ခဲ့တဲ့အထက်မှာဒေါန်ဆန်းစုကြည်ရဲ့2015ရွေးကောက်ပွဲအလားအလာတွေကြီးပြီးတော့နိုင်ငံရေးအလားအလာတွေကြီးပြီးတော့တရုတ်ကကြိုးပြီးတော့နိုင်ငံရေးအဖြစ် invest လုပ်ချင်တဲ့သဘောလိုလည်းပြောတယ်ဒီနေရာမှာကျွန်တော်တခုစဉ်းစားမိတာတရုတ်နိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေနဲ့နယ်မြေအငင်းပွားမှုဖြစ်တယ်ဒါလူတိုင်းသိမှာလိမ့်မယ်မြေပုံကိုကြည့်ရင်ကိုတရုတ်ဟာပိုင်တဲ့တူတအားကြီးခိုးပိုင်နိုင်ငံတွေအထိဆွဲပြီးတော့သူတို့ပိုင်တယ်ဆိုပြီးလုပ်နေတဲ့ကိစ္စပါဒီကိစ္စကိုမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌအဖြစ်ဖြစ်ရှင်းပြရတော့လည်းပဲဒါတရုတ်ကိုဆန့်ကျင်ပြီးတော့တစုံတရာပြောခဲ့တာလုံးဝမရှိခဲ့ပါဘူးဆိုတော့ဒေါန်ဆန်းစုကြည်ကိုမြုပ်နှံရင်တော့ဒေါန်ဆန်းစုကြည်ကတရုတ်ဘက်ကိုလုံးဝပါလာလိမ့်မယ်ထင်သလားမူလကဒီကိစ္စမှာတော့ဒေါန်ဆန်းစုကြည်ဟာအနောက်နိုင်ငံတွေရဲ့ဆန္ဒနဲ့တရုတ်ရဲ့ဆန္ဒကြမ်းမှာအတော်လေးအခက်အခဲကြီးရဲ့အစီအဖြစ်လာမယ်လို့ထင်တယ်ကောင်းဆိုဘယ်လိုသုံးသပ်လို့ပါလဲအဲ့ဒါကိုကျွန်
တော်တနေ့ဒေါန်ဆန်းစုကြည်ကတော့သူကတိုင်းပြည်ရဲ့ကောင်းဆောင်တရားအနေနဲ့ဖြစ်လာမယ်ဆိုရင်စောက်ချိုင်းနဲ့ဒီစီမံဖြစ်တဲ့ဒီပြိပက္ခတွေရောအဲ့တော့ပြီးတော့အခုတရုတ်ဒီနေပဲချက်တင်တဲ့ကိစ္စတွေအရှင်းအောင်အောင်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တောင်ဆန်းစုကြည်ကမြန်မာပြည်မှာရှိတဲ့တခြားကောင်းဆောင်တွေလိုပဲအခုလက်ရှိအစိုးရဆိုတဲ့ကြံကြည့်မယ်ဆိုတကယ် pragmatic ဖြစ်တဲ့ policy တခု foreign policy တခုချပြီးဟိုဘက်ကဒီဘက်ကပြန်နှက်မတတ်တဲ့ balance ပြောင်းသူတို့စူးစမ်းပြီးတော့ဒီကျိုးရမော်မှာ land shop လို့လုပ်ရတယ်မျိုးရှိပါတယ်အဲ့တော့တောင်ဆန်းစုကြည်ကလည်းကျွန်တော်ထင်တာတော့တရုတ်ကိုရိမ့်မယ်အမေရိကကိုရိမ့်မယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့သူဟာတကယ်တကယ်တော့တိုင်းပြည်မှာရှိတဲ့တကယ် authority ဖြစ်တဲ့အကောင်းဆုံးတရားဖြစ်လာခဲ့မယ်ဆိုရင်တော့နှစ်ဖူးနှစ်ဖက်စလုံးကိုဝင်းဝင်းဖြစ်နိုင်အောင်လုပ်ပေးနိုင်တယ်အကောင်းဆုံးသူ့အနေနဲ့ပဲကျွန်တော်ထင်တယ်သူဟာလိမ့်မဖမ်းနဲ့ဆိုတာနဲ့စားနိုင်တယ်လို့သူကတော့ လူကစားမယ်လို့ပဲကျွန်တော်တော့အဲတုံးတက်မိပါဒီထက်ပို့ပြီးတော့သူကတခြားနိုင်ငံကြီးကောင်းဆောင်တွေကမိုင်းမဲဆိုတဲ့ဟာ pro tip ဟလား pro american ဆိုတဲ့ပုံစံမျိုးနဲ့လုပ်လို့ရမယ်လို့ကျွန်တော်မထင်ပါဘူ
းဟုတ်ကဲ့ဆရာဝန်ခင်သဘောထားလည်းသိကြမှာခဲ့ဒီစက်မှာ
ဟောဒီဒီဥပမာဆက်ဆံရေးရတော့အဖူးအထစ်တွေကတော့ရှိတာပေါ့ဒီအဖူးအထစ်တွေဟာဟိုနှစ်ပေါင်းထောင်နဲ့ချီလာတဲ့ဆက်ဆံရေးဆိုတော့ဒီတဲ့ဆိုးတဲ့အခြေအနေတွေလည်းရှိတာပဲသူကဒီဟိုဒေါ်ဆန်းစုကြည်ဖိတ်တယ်ဆိုတာလည်းသူ့ရဲ့ဒါနိပရိရဲ့တစ်ခုပေါ့ဗျာဆိုတော့တကယ်တကယ်ကဗမာအစိုးရအနေနဲ့ကဘယ်အစိုးရပဲတက်တဲ့အရင်ဥနုအစိုးရကလိုပဲအခုစေအစိုးရကလိုပဲသူတို့မှာတကယ်ပြဿနာဖြစ်လာလို့ရှိရင်ဒီပြဿနာကိုဖြေရှင်းဖို့ဂူကြီးတောင်းတာအင်းကြီးနိုင်ငံတွေပဲဖြစ်တာတွေ့ရတယ်ဗျာအဝေးကြီးကိုလမ်းတောင်းလို့မရဘူးအဲ့တော့စေအစိုးရအကြက်တဲဖြစ်ပြီးတော့မျက်ဖြူဆိုင်နေတဲ့အချိန်မှာတရုတ်ကဂူကြီးနေဟိုအရင်ကဥနုအစိုးရမျက်ဖြူဆိုင်နေတဲ့အချိန်တော့အိန္ဒိယကဂူကြီးနေဒီအချက်တွေကိုကြည်ချင်းအဖြစ်ဘဘာမြာရှိတဲ့ဒီအင်အားစုကြီးတွေပေါ့ဗျာဟိုတရုတ်အစီအပြေဖို့တာတရုတ်ကအဓိကထားတယ်ကျန်တာကတော့အပေါ်က cosmetic ပေါ့ဗျာဟိုအစီအပြေအောင်ကြားကောင်းကြည်ကောင်းလုပ်တဲ့သဘောပဲလို့ကျွန်တော်တင်ပါတယ်
နောက်တစ်ခုကမြန်မာပြည်မှာယင်းနှိမ့်မြုံနှံတဲ့ကိစ္စကိုပြန်ကောက်ရမယ်ဆိုရင်တရုတ်တို့ရဲ့ယင်းနှိမ့်မြုံနှံမှုပုံစံကသူတို့လိုချင်တာကိုအကုန်ထုတ်ယူရဲပတ်ဝန်းကျင်ထိခိုက်မှုဒေသခံတွေနှိမ့်နှံမှုစတဲ့ကိစ္စတွေကိုတနည်းပြောရင် ethical မဖြစ်ဘူးအဲ့လိုပုံစံမျိုးနဲ့ယင်းနှိမ့်မြုံနှံနေတယ်ဆိုပြီးသုံးသပ်ကြပါတယ်ဆိုတော့ဒေါ်ဆန်းစုကြည်ကလည်းအနောက်နိုင်ငံတွေကိုတော့ပြောတယ်မြန်မာနိုင်ငံထဲမှာယင်းနှိမ့်မြုံနှံဖို့မလိုကြပါနဲ့ဒါတွေကိုဒါတွေကိုကြီးသင့်ပါတယ်ဆိုပြီးအမြဲတမ်းသတိပေးနေပါတယ်ဒါပေမဲ့တရုတ်ကဒီလိုဒါကိုလုံးဝမကြည့်ပဲနဲ့လုပ်တယ်ဆိုတဲ့ဟာလူတိုင်းပြောဆိုဝေဖန်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရောဒေါန်ဆန်းစုကြည်ဘလောက်ကန်တွေ့နိုင်လိမ့်မယ်ထင်ပါလဲခင်ဗျာဒီခီးစဉ်အတွင်းသူသွားဖြစ်ခဲ့ရင
်အဲ့တော့ဒီစေဆိုးကဖိတ်တာဝင်ကြီးဌာနအနေနဲ့ဝင်ကြီးဌာနတွေလက်ထိုးပြီးတရုတ်ကလုပ်တဲ့စီမံကိန်းတွေအများကြီးရှိတာပေါ့မဆလာခေတ္တရလည်းတရုတ်ကလုပ်တာပဲအဲ့တော့ပြည်တွင်းတရုတ်ကလည်းပတ်စံပေးလုပ်တယ်အဲ့တော့တရုတ်ပြည်ကတရုတ်ကလည်းပတ်စံပေးလုပ်တယ်အဲ့ဒီဟာတွေကဒီတဖြည်းဖြည်းရက်ဆိုင်တော့အခုဗမာပြည်မှာအခု civil society တွေပေါ်လာတယ်မလားအများကြီးရှိတယ်ဒီနေရာတွေကလည်းခုနကနော်ဝေးကလုပ်တဲ့ဒီတရားစတာထုတ်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာဖို့တို့ဘာလို့အဲ့တော့ဒီအဖွဲ့အစည်းတွေနဲ့ civil society တွေနဲ့အများကြီးတွားပြီးလုပ်ရမယ်ဒီဒေါ်စုတယောက်တည်းလုပ်လို့မရဘူးအဲ့တော့ NLD တခုတည်းနဲ့မြင်အောင်အဲ့တော့ civil society တွေဗမာပြည်မှာကျွန်တော်တင်တော်တော်များများရှိတယ်ဗျာအဲ့ဒါတွေအားကောင်းလာဖို့တိတ်လို့တယ်ဒီနေရာတွေအားကောင်းလာလို့ရှိရင်တဖြည်းဖြည်းဒီနေရာတွေကပေါ်လာမယ်လို့ကျွန်တော်ထင်ပါတယ
်ကျွန်တော်မြင်တာကတော့2015ပြီးမှဘယ်သူပဲကောင်းဆောင်ဖြစ်လာဖြစ်လာတရုတ်က investment လုပ်ထားတဲ့မြန်မာနိုင်ငံနဲ့မှာရှိတဲ့ project တွေအားလုံးကဘယ်လိုဖြစ် transparent ဖြစ်နေထင်သာမြင်သာရှိရှိနေမြန်မာပြည်သူတဲ့အကျိုးရှိမလဲတရုတ်တွေကနေပြီးတော့ကျွန်တော်တို့ကိုလာပြီးတော့ export လုပ်နေတာကျွန်တော်တို့ကိုလာပြီးဖြည့်ဆည်းနေတာကျွန်တော်တို့ကအရင်းမြစ်တွေလာပြီးတော့ယူနေတဲ့ဆိုတော့ပုံစံမျိုးကိုတိကျတင်ပြနိုင်တဲ့ကောင်းဆောင်မျိုးကိုဒါမြန်မာပြည်သူလူထုကကျွန်တော်တင်တဲ့တေချာကြွေးချယ်တင်ပြမယ်လို့ကျွန်တော်တင်တယ်။အဲ့ဒီကိစ္စမှာတောင်ဝဆန်းစုကြည်အနေနဲ့တရုတ်ကိုတွားရတဲ့ခါမှာတော့ပြက်ပြက်သားသားပြောဖို့လိုလိမ့်မယ်လို့ကျွန်တော်တို့
ဟုတ်ကဲ့နောက်ဆုံးမေးချင်တာတစ်ခုကတူတူတုတ်တုတ်ပဲကျွန်တော်အဖြေမျိုးလိုချင်ပါတယ်။အခုတောင်ဆန်းစုကြည်တရုတ်ပြည်ကိုတွားယူခြင်းဟာတိုင်းပြည်အတွက်ကောတောင်ဆန်းစုကြည်အတွက်ကောအထူးသဖြင့်တိုင်းပြည်အတွက်ဆွေးရပါဆိုရကျွန်တော်မေးခွန်းပြန်မေးပါမယ်။မြန်မာနိုင်ငံအတွက်မြန်မာပြည်သူတွေအတွက်ကြိုးဆိုတဲ့ခီးစဉ်လို့ကောင်းသောထင်ပါသလားခင်ဗျာ။
ကျွန်တော်တို့တင်နေဘာကြောင့်လဲဆိုတော့တရုတ်ကိုကျွန်တော်တို့ကမြေပုံတွေကခွာထုတ်လို့လည်းမရဖိတ်ထုတ်လို့လည်းမရပါဘူးအဓိကကျွန်တော်တင်နေအရေးကြီးတာကကျွန်တော်တို့တရားအားမထုတ်ခဲနဲ့မြန်မာပြည်ဟာအနောက်နယ်ရောအရှေ့နယ်ရောတရုတ်နယ်ရောဆက်ဆံနိုင်တဲ့အားလုံးကလေးစားရတဲ့နိုင်ငံတစ်ခု foreign policy တစ်ခုအနေနဲ့အားရဖြစ်ဖို့တော့အရေးကြီးတယ်တင်နေပါတယ
်ဟုတ်ကဲ့ဆရာရဲ့နောက်ဆုံးမှတ်ချက်သိချင်ပါတယ်ဆရာ
ဟုတ်ပါတယ်တရုတ်ကတော့အိမ်ကြီးချင်းပေါ့ဗျာဘဝအိမ်ကြီးချင်းဆိုတော့အိမ်ကြီးချင်းကဘယ်တော့မှကိုခွဲလို့ရတာမဟုတ်ဘူးအဲ့တော့ဟိုကြိုက်သည့်ဖြစ်စီမကြိုက်သည့်ဖြစ်စီဆက်ဆံရမှာပဲလေအဲ့တော့အဲ့ဒါကတော့အဓိက
ဦးကျော်စံသာစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ဖြစ်ပါရရှင်အခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ကိုရန်နိုင်စီစဉ်တင်ဆက်တဲ့အားကစားအစီအစဉ်ကိုနားဆင်ကြရအောင်ပ
ါဘောရှင်များမင်္ဂလာပါဗျာရန်ကုန်တက္ကသိုလ်များလီလော်သင်းဟာမလေးရှားနိုင်ငံကွာလာလမ်ပါမှာအောက်တိုဘာ23ရက်နေ့ကနေ19ရက်နေ့ထိကျင်းပမယ့်တက္ကသိုလ်ပေါင်းစုံလေပြိုင်ပွဲ Varsity Boat Race ကိုထွားရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပြိုင်ပွဲအတွက်လူရွေးတာမှာဖွင့်လင်းမြင်သာမှုမရှိတာတွေ၊ရွှေရစိတ်ရတဲ့သူတွေကိုခြံထားတာတွေ၊တောင်းသားမဟုတ်သူတွေပါနေတယ်ဆိုတဲ့ဝေဖန်တာတွေလည်းထွက်ပေါ်နေပါတယ်။ လူရွေးချယ်တာနဲ့ပတ်သက်ပြီးရန်ကုန်တက္ကသိုလ်လေလောသင်ရဲ့ဒုတိယအသင်းကောင်းဆောင်ကိုကျော်ထက်အောင်ပြောတာက
မြန်မာနိုင်ငံလေလောအဖို့ချုပ်ကဆရာကြီးရဲ့နောက်ပြီးတော့ကျေလောသင်အဖို့သူကြီးရွေးရပါခင်ဗျာတိုင်ပွဲနှစ်ခုလောက်နေပြီးတော့ကျွန်တော်တို့ပနာမရွေးရတယ်ခင်ဗျာပနာမရွေးပြီးတဲ့နောက်မှာဇူလိုင်လ9ရက်နေ့မှာကျွန်တော်တို့တခါဆက်ရွေးပါတယ်ခင်ဗျာ
အမလဲလွတ်တန်းပြိုင်ပွဲတွေမှာရွှေစိတ်၈ခုရခဲ့တဲ့အမျိုးသားစီမံခန့်ခွဲမှုပညာကောလိပ်ကမဟေတီပါတော့လူရွေးချယ်မှုဟာပွင့်လင်းမြင်သာမှုမရှိဘူးလို့ပြောလိုက်ပါတယ
်သူကမမှန်မကန်ပြောတာပေါ့အားရနေရအပြီးတော့လူရွေးချယ်ရွေးချယ်မှုရှိရလို့လည်းမပြောခဲ့ပါဘူးတကယ်ပြိုင်ပွဲတစ်ခုလုပ်မယ်ဆိုလို့ရှိရင်ကျောင်းနေအလိုက်ကိုကျောင်းမှာရှိသမျှအလေတော်သမားတွေကိုပြိုင်ပွဲရှိပါတယ်လာရဝင်ပြိုင်မှာဆိုပြီးစာပို့ရပါတယ်စာပို့တဲ့အချိန်မှာကျောင်းကတမီးကိုပြောပြပြီးတော့တမီးကစီလော training ဆင်းပြီးတော့မှတာဒီကံပွဲကိုဝင်ရောက်ရှင်ပြိုင်ခြင်းရှိပါတယ်အခုဒီဇူလိုင်လ9ရက်နေ့မှာပြုလုပ်ခဲ့တဲ့ပွဲကပြိုင်ပွဲလည်းမဟုတ်ပါဘူးလို့သူတို့ကိုယ်တိုင်လည်းပြောခဲ့ပါတယ်စံချိန်ယူရဲ့ပွဲသာဖြစ်ပြီးတော့ကျန်တာဘာမှပြိုင်တာလည်းမဟုတ်ဘူးလူရွေးပွဲလည်းမဟုတ်ဘူးလို့တမီးကိုပြောပါတယ်တမီးကအဲ့ဒီချိန်မှာလည်းဆောင်မွေးရင်ရှိတဲ့အတွက်တမီးကလည်းမသွားခဲ့ပါဘူးဘာဖြစ်လို့ဆိုရင်ဒီတိုင်းစံချိန်ယူမယ်ဆိုတဲ့ပွဲမဟုတ်လို့မသွားခဲ့တာဖြစ်ပါတယ်
လူတန်းပြိုင်ပွဲတွေမှာရွှေလေးခုရခဲ့တဲ့စက်မှုတက္ကသိုလ်ကကိုအောင်ပြည့်နဲ့မတ်ကြီးရှင်းလဲတို့ပြင်နှစ်ခုရခဲ့တဲ့အမျိုးသားစီမံခန့်ခွဲမှုကမရှင်းလဲဖြူနဲ့ရွှေတစ်ခုရခဲ့တဲ့ဈေးတက္ကသိုလ်ကကိုရဲထူးကျော်တို့ဟာပနာမစစ်မာတွေမပါခဲ့ပဲခြံလက်ထားခံခဲ့ရတယ်လို့ဆိုပါတယ်ဒီပေါ်မှာကိုကျော်ထက်အောင်ပြောတာကတော့
ရှင်ရတဲ့သူတွေကိုခြံလာခဲ့တယ်ဆိုတာမျိုးကတော့မဟုတ်ဘူးခင်ဗျာဘာလို့လဲဆိုတော့ဆီမာကြီးဟာဟိုဆီမာကြီးဆိုရင်ကျွန်တော်အဆောတူပါတော့နော်အဲ့ဒါဆီရင်ဖတ်ခဲကူကဒီကိုယ်တိုင်ပြိုင်ပွဲမှာပေါ့ Inter University Royal Regatta မှာပေါ့ရွှေရခဲ့တဲ့လူအနေနဲ့ကာလာဝင်ခဲ့တဲ့လူတွေလည်းနေပြီးတော့အရာကောင်းရှိရမယ်နောက်ဆုံးတော့စီကံကောင်းမယ်ဆန္ဒဖြစ်အောင်မယ်လူတွေကြီးပဲကိုကျွန်တော်တို့ကရွေးတယ
်ရွှေတစိုက်စုရှင်တို့ဖြစ်တဲ့မဟေတီနဲ့မအေးချမ်းမွန်တို့ကိုပြိုင်ပွဲအတွက်ရွေးချယ်တယ်ဆိုတာအကြောင်းကြားခဲ့ပေမဲ့နောက်ပိုင်းမှာတော့နှုတ်ထွက်သွားခဲ့တယ်လို့ကိုကျော်ထက်အောင်ကပြောပါတယ်ဆိုတော့ရွှေတစိုက်စုရှင်တယောက်ဘာကြောင့်ပြိုင်ပွဲမှာမပါဖို့ဆုံးဖြတ်လိုက်တာပါလဲ
ဒီရွေးချယ်ထားရလေမမျှတာဘူးသမီးတို့တငယ်ချင်းတွေကိုဖြုတ်ပြီးတော့ဒီလေရွေးစင်မြန်မာဖက်ဒရေးရှင်းကကြောင်းသားမဟုတ်တဲ့မဏိလာဝင်းနဲ့တွဲဆော်ပါလို့သမီးတို့ပြောတဲ့အတွက်သမီးလက်မခံနိုင်ဘူးဆိုပြီးညှင်းပိတ်ခဲ့ပါတယ်။အဓိကအဖြစ်အားကစားတစ်ခုလုပ်တယ်ဆိုလို့ရှိရင်လေတော်အထူးသဖြင့်ကတိတ်တဲ့ညီမမစီလုံးမှုရှိမှလေတစ်စင်းကအရှိတ်အတွက်မှာပါ။သမီးနဲ့လည်းဒီလေငယ်ချင်းစနေနှစ်ယောက်သမီးတို့၄ယောက်မှ၂ယောက်ကိုရွေးပါတယ်။၂ယောက်ကိုချန်ထားခဲ့ပါတယ်။ဘာဖြစ်လို့ခြံထားခဲ့လဲဆိုတော့လေသူတို့မပြောပါဘူးအကျေလို့ဆိုတာတမီးကသာဒီမလေးရပြန်ပွဲကိုအရှိန်တန်းတင်ပြီးတော့တမီးတယောက်ထဲနိုင်ငံကြသွားမယ်ရိုးနှောင်းကိုကျဲလို့တော့လောက်ခဲ့လို့ရှိရင်ဟိုဒီအကျဉ်းတစ်ခုကတမီးတမယ်လုံးလုံးသိချာလေးကျင့်ထားတယ်တမီးတင်ငယ်ချင်းနဲ့လေးကျင့်ထားတဲ့အကျဉ်းတစ်ခုကပြတ်သွားတယ်ဒါကတမီးလက်မခံနိုင်ပါဘူးဒါလို့ဆိုတော့ပွဲမှာလူကြီးရဲ့ပွဲထပ်လုပ်လို့ပြုတ်သွားခဲ့လူနှစ်ယောက်လည်းမဟုတ်ပါဘူးသူတို့ကိုယ်ကလည်းတမီးကျဲတို့ပဲကြိုးစားထားတဲ့လူတွေပါ
တက္ကသိုလ်ကျောင်းသားကျောင်းသူတွေရှင်ပြိုင်မဲ့ပွဲမှာအသင်းဝင်လည်းမဟုတ်သူကျောင်းသူလည်းမဟုတ်သူကိုကျောင်းသားမတ်ပုံနဲ့လှုပ်ပြီးဝင်ပြိုင်စေတာဟာမမှန်ကန်ဘူးလို့မဟေတီကဆက်ပြောပါတယ
်ဒီမနီလာဝင်းသူတို့မှာ28ကြိမ်မှ SEA Games မှာဝင်ရောက်ရှင်ပြိုင်တဲ့လေရေးစင်အားကစားသမားတယောက်ဖြစ်ပါတယ်သူကစီးပွားရေးတက္ကသိုလ်ကလုံးဝမဟုတ်ပါဘူးအခုမှသာမလေးရှားသွားမယ်ဆိုတဲ့အချိန်ကြာမှသာစီးပွားရေးတက္ကသိုလ်ကပါတုံးနဲ့စီးပွားရေးတက္ကသိုလ်ကအားကစားမှုကမနီလာဝင်းကျောင်းသားကပြလုံပေးလို့သာစီးပွားရေးကျောင်းသူဖြစ်သွားတာမျိုးရှိပါပဲ
ဒါပေမဲ့လည်းကိုကျော်ထက်အောင်ကတော့မနီလာဝင်းဟာစီးပွားရေးတက္ကသိုလ်ကဖြစ်တယ်လို့ပြောပါတယ်လူရဲချယ်မှုမမှန်ကန်တဲ့အတွက်ဆင်လာရှိခဲ့တဲ့ရန်ကုန်တက္ကသိုလ်လေလောအသင်းရဲ့ဂုံတိတ်ခါကိုလည်းထိခိုက်စေနိုင်တယ်လို့မဟေတီကဆက်ပြောပါတယ်
နိုင်ငံကြောက်ပွဲတစ်ခုသွားမယ်ဆိုလို့ရှိရင်အစင်လာရဆိုရင်တော့ပြန်ပွဲအားလုံးမှာပနာမလေးရင်အပြင်ဒီပတိတက်လေးရင်ချမ်းမွေလည်းလုပ်တယ်အဲ့လေးရင်အားလုံးပြီးပြီးတော့မှလည်းကျောင်းပေါင်းဆောင်အားလုံးရဲ့သဘောတူချက်ကိုယူရဲဒီကော့မှာရှိတဲ့ကျောင်းလူကျောင်းပေါင်းအားလုံးသဘောတူချက်ကိုယူပြီးတော့မှသာဒီနိုင်ငံကြောက်သွားဖို့အတွက် official အနေနဲ့လူချင်းထုတ်ပြန်ပြီးတော့အဲ့လူအားလုံးကလေတော်ကိုလေ့ကျင့်တာဖြစ်တယ်ဒီလိုတော့အရေးဆရာဆရာမကူတာလည်းဒီလိုလေ့ကျင့်ဖို့အတွက်လူတွေအတွက်လည်းကုညီထောက်ပံ့ပေးရမှာဖြစ်ပါတယ်။ဒါမဲ့ဘူးလောဆယ်မှာအဲ့အရာတခုမှမလုပ်တဲ့ပြင်သူ့အောက်ကလူတွေသူ့ငွေဆက်တဲ့လူတွေအားလုံးကိုနိုင်ငံကြားလှုပ်ဖို့အတွက်လုပ်နေဆိုတော့ဒီအစင်လာအရာလည်းမကောင်းပြီးတော့ဒီလိုလေတော်လည်းကျွမ်းကျင်မှုလုံးဝမရှိတဲ့လူတွေနိုင်ငံကြားလှုပ်တယ်ဆိုတော့နိုင်ငံတကာပွဲတွေမှာမြန်မာနိုင်ငံကတက်ပြီးလူတော်တင်းကားရလည်းမတော်ဘူးနိုင်လည်းမနိုင်နိုင်တဲ့အတွက်ဟိုစိတ်ခါလည်းကြာပါမယ်ဒီ club မှာလည်းလူတော်မရှိဘူးဆိုတဲ့ပုံစံဖြစ်နေတဲ့အတွက်ဒုံစိတ်ခါလည်းကြာမှာကိစ္စလည်းအများကြီးရှိပါတယ
်ပြိုင်ပွဲကတော့လာမယ့်စနေနေ့မှာစတော့မှာပါဆိုတော့ပြိုင်ပွဲဝင်မဲ့အသင်းတွေအနေနဲ့ ဘလို့လေ့ကျင့်ပြင်ဆင်မှုတွေလုပ်ဖို့လိုပါတယ်လေတက္ကသိုလ်လေလောအတင်းသားဟောင်းဥက္ကူကူမောင်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်လေ့ကျင့်တာဆိုတော့ကျွန်တော်တို့ကတပတ်ကိုအနည်းဆုံး5ချိန်ကျော်ရပါခင်ဗျာရေထဲမှာကျင့်ရတာပါခင်ဗျာတပတ်ကို5ချိန်နောက်ကျွန်တော်တို့တကယ်ကန့်ဝင်တဲ့အချိန်ကြရင်တပတ်ကို6ချိန်မနေ့ပိုင်းဆိုရင် land training ပေါ့နော်ပြေးတာတို့မလို့ဟောတို့အပေါ်ပိုင်းကစားတာပေါ့ညနေပိုင်းဆိုရင်လေလောတယ်နေ့တိုင်းမှာပြည့်လို့မရပါဘူးလေ့ကျင့်မှုမရှိလို့ကတော့ဘလောက်ပဲကောင်းကောင်းရှုံးတာပါခင်ဗျာ
အစတဲမှာပဲအခုလက်ရှိလေ့ကျင့်နေတဲ့အခြေအနေပေါ်သူသိရှိထားတာတွေကိုလည်းအခုလိုဆက်ပြောပါတယ
်ပြီးခဲ့တဲ့တလလောက်ကပေါ့နော်ကျွန်တော်တို့အစည်းအဝေးလုပ်တော့သူတို့ကိုယ်တိုင်လည်းပြောပါတယ်သူတို့လည်းဒီဟိုပြေးကြတော့ဘာလို့လောက်ပဲလောက်ပါတယ်ပေါ့တော့ခြေထဲမှာမကြိုမလော်ပါဘူးဆိုတော့အဲ့ဒါကိုဆရာကြီးအောင်ပြောတယ်မလို့လေမလော်ရင်တော့အဆင်မပြေဘူးခြေထဲမှာတော့အမလမ်းထိုင်နေနဲ့မရဘူးပေါ့နော်လေပါလော်နေမှရမှာပေါ့လေလော်ပြန်ရမှာဖြစ်တဲ့အတွက်လေပါလော်ရမယ်ဆိုပြီးတော့ပြောပါတယ်
ကိုကျော်ထောင်ကတော့တို့ရဲ့လေ့ကျင့်မှုတွေနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
်။ကျွန်တော်တို့ကလည်းကျွန်တော်တို့က6မိုင်ကြီးပါတယ်ခင်ဗျာ။6မိုင်ကြီးပြီးတဲ့အခါမှာတွင်းမှုအနေနဲ့ကျေးမီတာနဲ့ဆောင်းလောပါတယ်ခင်ဗျာ။အဲဒီဥစ္စာကပုတ်တဖူးကြီး sorry ခင်ဗျာ။အင်းလာရဲ့ပုတ်တဖူးကြီးရဲ့တောက်ကြရပါခင်ဗျာ။ညနေပိုင်းမှာကျွန်တော်တို့က2ကီလိုမီတာလောပါတယ်။အင်းလာရဲ့ဆာသာဘရီနဲ့ကြတော့မနက်ပိုင်းကကျွန်တော်တို့တင့်ထရိန်လောပါတယ်။6မိုင်ကြီးရှိတယ်။6မိုင်နဲ့ကျော်ပါဗျာ18မိုင်တော့ရှိရပါ
အမေကစားသမားတချို့ဟာတလအတွင်းလေနဲ့လေ့ကျင့်မှုဟာ၅ချိန်ထက်မပိုတာကြောင့်လေ့ကျင့်မှုမရှိသလောက်ပဲဖြစ်နေတာကိုလေ့ကျင့်မှုမှတ်တမ်းတွေမှာပြနေတယ်ဆိုတော့ဝေဖန်မှုတွေလည်းရှိနေပါတယ
်။လေတော့လည်းသူ့ကိုသိချလဲကျင်တာလည်းမရှိဘူး။မိကလည်းကျွန်တော်တွေ့ပါတယ်သူလေကိုလည်းစိတ်ပါလက်ပါလို့တာဘာမှမရှိဘူး။သူစိတ်ထဲမှာနိုင်ငံခြားသွားကျင်တယ်ဒီမလေးရှားပြန်ပွဲကိုသွားပြီးတော့ကျောင်းသား representative အနေနဲ့သွားကျင်တယ်ဆိုတော့စိတ်ထဲရှိပါတယ်။အထုံးလာကျင်လာရဆိုလို့ရှိရင်ကိုကြံပွဲမတိုင်ခင်လေရ၄ချင်းဘုရားအခါ300 400လောက်ကျင်ရတယ်အားလုံးပေါင်
းရန်ကုန်တက္ကသိုလ်များလေလောအသင်းမှာအခုဖြစ်နေတဲ့အခြေအနေတွေဟာအသင်းအတွက်မလိုလားအပ်တဲ့ပြဿနာတွေလို့ဆိုရမှာပါဒါကြောင့်အသင်းအနေနဲ့ရှိခဲ့တဲ့အစင်းလာတွေကိုထိမ့်သိမ်းရင်းနဲ့အနာဂတ်မှာအောင်မြင်မှုတွေယူနိုင်ပါစေလို့ဆန္ဒပြုရင်းအခုတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားခန္ဓာကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါရယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုတော့အစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ဗီယိုရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုကတော့ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကအကြီးညာပေးပါမယ
်မြန်မာနိုင်ငံရဲ့ပြည်ပြည်ပြောင်းလဲမှုတွေဟာရှေ့ဆက်မတူပဲရပ်တန့်နေတယ်လို့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဒေါက်တာဆန်းစုကြည်ကဝေမျှလိုက်ပါတယ်လွန်ခဲ့တဲ့တစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမှာထူးထူးခြားခြားပြည်ပြည်ပြောင်းလဲမှုဘာရှိခဲ့တယ်လဲလို့မင်းကိုထုတ်လိုက်ပြီးတော့မြန်မာအစိုးရကိုအလွန်အကျွံအသိမဲ့ပြုနေတဲ့နိုင်ငံတွေကိုသတိပေးလိုက်ပါတယ်ပြည်ခရက်သတင်းပတ်တောက်ကြနေကသမရဥဒိတ်စိတ်စစ်စစ်နဲ့စစ်တပ်ပိုင်းနဲ့နိုင်ငံရေးပိုင်းကခေါင်းဆောင်တွေပါဝင်တဲ့14ဦးတွေ့ဆုံမွေးနဲ့ပတ်သက်လို့လည်းနိုင်ငံရေးအရာထူးထူးခြားခြားဖြစ်ထွန်းမှုမရှိပဲတွေ့ဆုံမှုတစ်ခုတသက်သာဖြစ်တဲ့အကြောင်းသူ့အနေနဲ့ကတော့သမရလွတ်တော်ဥက္ကဋ္ဌနဲ့ဒီစစ်တပ်အကြီးအကဲပါဝင်တဲ့၄ဝန်ဆိုင်ဆွေးနွေးရေးကသာဆက်လက်ကြိုးပမ်းတောက်ဆိုသွားမှာဖြစ်တယ်လို့ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောဆိုသွားပါရရှင်အင်္ဂါနေ့ကကျင်းပတဲ့အမေရိကန်လွှတ်တော်တပ်တန်းဝက်ရွေးကောက်ပွဲတွေမှာ Republican Party ကအထက်လွှတ်တော်ကိုထိန်းချုပ်နိုင်မဲ့နေရာအများစုကိုအနိုင်ရလိုက်တယ်လို့အောက်လွှတ်တော်မှလည်းအမတ်နေရာတွေထပ်တိုးရလိုက်တာကြောင့်သမ္မတဥဘာဘာရဲ့ကြံနေသေးတဲ့အုပ်ချုပ်ရေးတပ်တန်းနှစ်နှစ်ကာလအတွင်းလွှတ်တော်နေရာစလုံးကို Republican တွေကထိန်းချုပ်ခွင့်ရလိုက်ပါပြီ။ရွေးကောက်ပွဲမတိုင်ခင်ကအထက်လွှတ်တော်နေရာတရာမှာ55နေရာကို Democrat တွေကရထားတာဖြစ်ပေမဲ့ Arkansas, Colorado, Iowa, Montana, မြောက်ကရိုလိုင်းနာ၊တောင်တာကိုတာနဲ့နော့ဗာဂျီးနီးယားပြည်နယ်တွေရဲ့လွှတ်တော်ရွေးကောက်ပွဲတွေမှာ Republican Party က9နေရာထက်မနည်းအနိုင်ရသွားတာဖြစ်ပါရဲ့ရှင်။အမေရိကန်သမ္မတဘရက်အိုဘားမားဟာဒေသဆိုင်ရာထိပ်သီးဆွေးနွေးပွဲတစ်ခုတက်ရောက်ဖို့အတွက်တရုတ်နိုင်ငံစီကိုဒီရှေ့သတင်းပတ်သွားရောက်ဖို့ရှိနေချိန်မှာပဲတရုတ်ဆိုရပိုင်ထင်ရှားတဲ့သတင်းစာတစ်ချောင်းကသူ့ကိုဝေဖန်ရေးသားလိုက်ပါရယ်။ Mr. Obama ဟာသူ့တာဝန်ကိုပေါ်ပြက်ပြက်လုပ်တဲ့ထိရောက်မှုမရှိတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ဆိုပြီး Global Times သတင်းစာ Editor အပေါ်မှာရေးသားထားတာပါ။အမေရိကန်လွှတ်တော်ရဲ့ခြားကာလတက်တန်းဝက်ယူကောက်ပွဲမှာအထက်အောင်လွှတ်တော်နေ့စလုံးကို Republican Party ကထိချုပ်နိုင်လိုက်ပြီးနိုင်ပိုင်းအတွင်းမှာပဲဒီ Editor အပေါ်ထွက်ပေါ်လာတာဖြစ်ပါရယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုံမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နစ်ကိုင်ဘန်းတော့ဖြစ်ပါတယ် VOA American အသံမနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေ VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အပေါင်းကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.